Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇူလိုင်လ22ရက်နေ့ကြာသပတေးနေ့မနက်ဖက်အသံလွှင့်စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ဖက်အသံလွှင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါယူကရိန်းနိုင်ငံအတွက်အဆင့်မြင့် HIMARS Rocket ဒုံးစနစ်၄ခုနဲ့ Rocket ဒုံးတွေအပါအဝင်လက်နက်ကြီးအကူအညီတွေထပ်ပြီးပေးမယ်လို့ American Pentagon စစ်ဌာနချုပ်ကပြောပါတယ် Russia ကတန်းငွေဖျက်မဲ့အရေး EU ကတော့ကြိုတင်ပြင်ဆင်နေပါတယ် Britain နိုင်ငံမှာနိုင်ငံခြားရေးဝန်ကြီး Liz Truss နဲ့ဗလာရေးဝန်ကြီးဟောင်း Rishi Sunak တို့ကို Conservative Party ကောင်းဆောင်နေရအတွက်လွှတ်တော်အမတ်တွေကပုံထုံးနေမှာနောက်ဆုံးအဆင့်အရှင်းပြိုင်မဲ့သူတွေအဖြစ်ရွေးချယ်လိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေအပြီးမှာတော့သတင်း People Channel သတင်းဆောင်းပါးတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
ဒီလိုဘူးကစစ်တပ်အနာတိတ်ကြီးနောက်မှာနိုင်ငံတော်ထဲမှာရက်တူနေခိုင်းလို့သက်ရှင်နေခိုင်းလို့ခက်ခဲပြီးကြတော့လေစဲနိုင်ငံကြီးကိုဝင်ရောက်လာတာဗျာအများကြီးတက်တိုက်လို့တွေ့နေရတာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုင်းပြည်ကထွက်ခွာတဲ့သူတွေများတဲ့အတွက်လူကုန်ကူးမှုအခြေအနေတွေပိုဆိုးလာသလိုအရေးယူဆောင်ရွက်မှုတွေလည်းအားနည်းတယ်လို့အလုံသမားရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်ဒါအပြင်ဒေါ်လာဈေးနှုန်းတွေဟာတစ်ပတ်အတွင်း2500ဝန်းကျင်အထိပါကြောင့်ခုန်တက်သွားပါသလဲအမေရိကန်နိုင်ငံကော်လိုရာဒိုပြည်နယ်မှာတနတ်သမားလက်ထက်ကြောင့်မြန်မာအမျိုးသမီးတူသေဆုံးခဲ့ပါတယ်။စားတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်အောက်ကစားကဏ္ဍစားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ။အခုတော့သတင်းတွေကိုနန်းလောင်နဲ့ကိုခမောင်စွန်မင်းတို့ကပြောပြပါတော့မယ်ခင်ဗျာ။
ရုရှားကျူးကျော်စင်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံအတွက်အဆင့်မြင့် HIMARS Rocket ဒုံးစနစ်၄ခုနဲ့ Rocket ဒုံးတွေအပါအဝင်လက်နက်ကြီးအကူအညီတွေထပ်ပြီးတော့ပေးအပ်မှာဖြစ်ကြောင်း American Pentagon စစ်ဌာနချုပ်ကပြောလိုက်ပါတယ်။နောက်ထပ်ပေးအပ်မယ့်အစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ကိုတော့ဒီသတင်းပတ်တဲ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ယူကရိန်းတပ်ဖွဲ့တွေဟာ American ကပေးထားတဲ့နေရာရွှေ့ပြောင်းနိုင်တဲ့အဆင့်မြင့် HIMARS Rocket ဒုံးစနစ်နဲ့အခြားမဟာမိတ်နိုင်ငံတွေကပေးထားတဲ့စစ်လက်နက်တွေကိုထိတိယယောက်သုံးနေပြီလို့လည်းပုတ်ထုနေ Pentagon စစ်ဌာနချုပ်သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုခဲ့တာပါ။ Donbas ဒေသထဲအချိန်မြင့်ထိုးစစ်ဆင်လာတဲ့ရုရှားတပ်တွေကိုယူကရိန်းတပ်ဖွဲ့တွေကအပြင်းထန်ပြန်တိုက်ထုတ်နေကြတယ်လို့လည်းပြောပါရယ်ပူရက်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမတ်ခ်မီလီကလည်းရုရှားတို့လက်ထက်ဒွန်ဘတ်ဒေသကျမသွားသေးတဲ့အပြင်ယူကရိန်းတပ်တွေဆက်ပြီးတော့တိုက်ခိုက်သွားဖို့ရည်ရွယ်ထားတယ်လို့ပြောပါရယ်ပုတ်တဟူးနဲ့မှာပဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဒ်ကလည်းယူကရိန်းတပ်ဖွဲ့တွေနဲ့ထိတ်တက်ရင်ဆိုင်တွေ့နေတဲ့နိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသကိုကျော်လွန်ပြီးတော့နိုင်ငံတောင်ပိုင်းအထိပါသယုံဖို့ဆန္ဒရှိကြောင်းပြောပါရယ်ယူကရိန်းအစိုးရကိုဖြုတ်ချပြီးတော့နိုင်ငံမြောက်ပိုင်းကမြို့တော်ကီဖ်မှာသမ္မတဗလာဒီမီယာဇယ်လန်စကီကိုဖမ်းဆီးဖို့ရည်မှန်းချက်ကတော့၅လကြာစစ်ပွဲအစောပိုင်းမှာအောင်မြင်မှုမရခဲ့ပါဘူးလက်တလောမှာတော့ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသကလူဟမ်စ်ဒေသကိုပါရုရှားတို့ထိန်းချုပ်လိုက်သလိုဘေးကပ်ရဲ့ဒေါနက်စ်ကိုပါတင်ယူဖို့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ
်ယူကရိန်းသမ္မတကတော့အိုလန်နာဇလန်စကာကရုရှားကျူးကျော်စစ်ကြောင့်တေးချေထိခိုက်သူတွေရဲ့ပုံတွေကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်မှာပြသလိုက်ပြီးရုရှားရဲ့မီဆိုင်းဒုံးတိုက်ခိုက်မှုကိုခုခံကာကွယ်နိုင်အောင်လေကြောင်းရန်ကာကွယ်ရေးစနစ်တွေပုံမပေးအပ်ဖို့လဲစိတ်ခံစားချက်အပြည့်နဲ့တောင်းခံလိုက်ပါတယ်
Я зараз прошу річ, яку я б ніколи не хотіла.
Ленне бебо чма таукан ні даба. Чма таукан ні дэ ленне ха тча таймбі тку гу сикхин бо ма хоб ба бу. Ко таймбі гу ка гвэ бо, ко ай ко я гу ка гвэ бо атвэ атоун бі бо фіт ба дэ лу. American Congress лут дор ма патама у зоу у чэйн пі ба гаун саун ту у е зэни а фіт нэ боуду нэ га мэйнгон пьо чя а ма тамара гро Олана Заласка га Юкрэйн ба да нэ пьо су кэ даба. Тіла сан дон га Юкрэйн най гэн Пенісія мё ма ရုရှားရဲ့မစ်ဆိုင်းတုံးပစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့လစ်ဇတ်ဆိုသူကလေးငယ်အဆောက်အုံအပြတ်ပုံကြားမှာ9နှစ်အရွယ်အီဗာအမည်ရှိမိန်းကလေးနဲ့ဒုတိယကမ္ဘာစစ်အတွင်းနာဇီတွေရဲ့လူမျိုးသုံးတပ်ဖြတ်မှုကနေလွတ်မြောက်လာပြီးကီယက်မြို့တော်မှာအသက်ခံခဲ့ရသူတဦးရဲ့ပုံတွေကိုလည်းအမေရိကန်လွှတ်တော်အမတ်တွေကိုပြသခဲ့ပါတယ်။နိုင်ငံခေါင်းဆောင်တွေရဲ့ဇနီးတွေဟာပုံမှန်အားဖြင့်ငြိမ်းချမ်းတဲ့ကိစ္စတွေကိုဆောင်ရွက်လေရှိပေမဲ့ရုရှားရဲ့တပတ်သက်ကျူးကျော်စစ်ကြောင်းဒီလိုလုပ်ဖို့မဖြစ်နိုင်တဲ့အခြေအနေကြုံတွေ့ရတာပါလို့သူကပြောပါတယ် ဝါရှင်တန်ဒီစီမှာတတိယနေ့အဖြစ်လွှတ်တော်မှာမိန်ကုံမပြောခင်အင်ကာနေ့မှာတော့ယူကရိန်းသမ္မတကရောဇလန်စကာဟာအမေရိကန်သမ္မတကရောဂျေးဘိုင်တင်နဲ့အင်ယူရိုမှာတွေ့ဆုံခဲ့ပြီးတနင်္လာနေ့ကတော့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကင်နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ
EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာဆောင်းတဲ့ကာလအိမ်တွေကိုအနှွေးထက်ပေးဖို့လျှက်စစ်တအားထုတ်ယူဖို့နဲ့စစ်ရုံအလုပ်ရုံတွေလည်ပတ်ဖို့တုံ့နေကြတဲ့တဘာဝတန်ွေကိုရုရှားနိုင်ငံကဖျက်တောက်လာနိုင်ရည်ရှိနေတဲ့အပေါ် EU ကကြိုတင်ပြင်ဆင်နေပါတယ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့စွမ်းအင်တုံဆွဲမှုတွေလျှော့ချဖို့နဲ့အရေးပေါ်အခြေအနေကြုံလာတဲ့အခါတဘာဝတန်ွေပေးဝေမှုလျှော့ချနိုင်တဲ့အခွင့်အာဏာတွေပေးဖို့လဲ EU ကော်မရှင်ကဗုဒ္ဓနေ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ် EU ရဲ့ရည်မှန်းချက်ကဩဂုတ်လကနေလမဲ့မတ်လကုန်အထိတဘာဝတန်ွေလိုအပ်ချက်ကို15ရာခိုင်နှုန်းလျှော့ချရေးဖြစ်ပါတယ်ဆွေအင်ဂိုလန်တပ်ဖွဲ့အသုံးချနေတဲ့ရုရှားက EU ကိုအကြက်ကိုင်းနေသလိုရုရှားကပေးပို့နေတဲ့တဘာဝတံငွေတွေကိုရှော့ချလိုက်တာပဲဖြစ်စေဒါမှမဟုတ်လုံးဝဖျက်တောက်လိုက်တာပဲဖြစ်စေဘလို့အခြေအနေမျိုးမှမဆိုဥရောပဘက်ကအသင့်ပြင်ထားဖို့လိုကြောင်း EU ကော်မရှင်အကြီးအကဲ Ursula von der Leyen ကပြောပါတယ်ယူကရိန်းကိုရုရှားတို့စတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကလေးကရုရှားရဲ့အကြောင်းမူတွေနဲ့လောင်စာဆီအတော်များများ EU ကဝယ်ယူမှုရပ်ဆိုင်ခဲ့ပါတယ်ဆွေအင်အတွက်ရုရှားကိုမိခိုနေရတာမျိုးမဖြစ်အောင်လို့အလင်းအမြန်ကြိုးပမ်းနေတဲ့ EU ကတဘာဝတံငွေကိုလည်းတခြားနေရာတွေကနေရှာဖွေနေတာပါဒါပေမဲ့လည်းအဲ့ဒီကြိုးပမ်းချက်တွေကစွမ်းအင်လိုအပ်ချက်ကိုလိုက်လို့မယုံမှမဟုတ်ပါဘူးဒါကြောင့်လဲခုကရဲကစွမ်းအင်ချွတာကြဖို့ဆောင်းတဲ့အတွေ့တန်းငွေတိုးလောင်ထားနိုင်အောင်အခြားလောင်စာတွေကိုအစားထိုးအသုံးပြုကြဖို့ EU ကော်မရှင်ကကြေညာချက်ထုတ်ပြန်တိုက်တွန်းထားတာဖြစ်ပါတယ
်ဗြိတိန်နိုင်ငံမှာနိုင်ငံခြားရေးဝန်ကြီး Liz Truss နဲ့ဗန်နာရေးဝန်ကြီး Hal Rashi Sonnetto ကိုကွန်ဆာဗေးတစ်ပါတီတွင်လွှတ်တော်အမတ်တွေကဗုဒ္ဓဦးနေကနောက်ဆုံးအဆင့်ရှင်ပြိုင်မဲ့သူအဖြစ်ရွေးချယ်လိုက်တဲ့အတွက်ကြောင့်ဝန်ကြီးချုပ်တဦးတင်မြှောက်ဖို့နှိမ့်ကလာပါတယ်။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်နေရာကိုအစားထိုးမဲ့အတွက်ရွေးချယ်ရမှာကုန်သွယ်ရေးဝန်ကြီးပန်နီမော့တ်ကတော့တတိယနေရာကပဲရရှိတဲ့အတွက်ရှင်ပြိုင်မှုကနေထွက်ခဲ့ရပါတယ်။နောက်ဆုံးကြံတဲ့သူတွေဖြစ်ကြတဲ့နိုင်ငံခြားရေးဝန်ကြီး Truss နဲ့ဗန်နာရေးဝန်ကြီးဟောင်း Sonnetto နှုတ်စလုံးဟာမကြာခင်နှစ်တွေကအစိုးရအဖွဲ့ထဲမှာအဓိကနေရာတွေကတာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်။အဲ့ဒီအထက်က Truss ကယူကရိန်းပေါ်ရုရှားချူချော်စစ်ကိုဗြိတိန်အနေနဲ့တုံ့ပြန်မှုအတွက်အဓိကလမ်းညွှန်မှုပေးခဲ့ပါတယ်။ကြံတယောက်ဖြစ်တဲ့ Sonnetto ကလည်းကိုဗစ်ကာယောဂါကာလအတွင်းဗြိတိန်နိုင်ငံရဲ့စီးပွားရေးကိုဥဆောင်ဆောင်ရွက်ခဲ့ပါတယ်။သူတို့နှစ်ယောက်ထဲကတယောက်ကိုဝန်ကြီးချုပ်ဂျွန်ဆင်နေရာကိုအစားထိုးဖို့ရွေးချယ်ကြရမှာဖြစ်ပြီးစက်တင်ဘာလ9ရက်နေ့ကျမှစတင်ပြီးတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ View American တဲ့မနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 11.13 5.40kHz 11.13 5.51kHz 5.85နဲ့ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့မနေ့ခင်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တရီလင်္ကာနိုင်ငံရဲ့ကောင်းဆောင်တစ်အဖြစ်ယာယီသမရရနီလ်ဝီဂရစ်မစ်စင်ငေကိုဗုဒ္ဓဟူးနေ့မှာလွတ်တော်ကမဲပေးရွေးချယ်လိုက်ပါတယ်။ဆနပြအောင်ချမှုတွေကြောင့်သမရကိုတာဘာယာရာဂျာပတ်စကာနိုင်ငံကထွက်ပြေးသွားပြီးနောက်အချက်အသေးကြုံနေရတဲ့နိုင်ငံကိုဦးဆောင်ဖို့တာဝန်ပေးခံခဲ့ရပေမဲ့တူကိုရိုင်းဆနပြကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရတဲ့အတွက်အခက်အခဲတွေလည်းကြုံရနိုင်ပါတယ်။နိုင်ငံရင်းလောင်စာစီစားသုံးကုန်နဲ့ဆေးဝါးတွေလနဲ့ချီပြက်လာနေတဲ့အပေါ်အစိုးရအပေါ်ပြည်သူတွေကစိတ်ဆိုးသောသထွက်နေကြပေမဲ့လည်းဝန်ကြီးချုပ်အဖြစ်6ချိန်တာဝန်ထမ်းဆောင်ခဲ့တဲ့ We Grip Missing Gay ကိုလွတ်တော်အမတ်225ဦးထက်က134ဦးတို့ကထောက်ခံမဲ့ပေးခဲ့ကြတာပါ။ပြိုင်ဖက် Dallas Alpha Pyrama ကတော့ထောက်ခံမဲ့80နာမည်ပဲရခဲ့ပါတယ်။ပြည်သူတွေရဲ့လက်မော်ထွက်ဆန္ဒပြမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာကြောင့်ပြည်ပကိုတင်းရှောင်သွားခဲ့တဲ့တမရဟောင်းကိုတာဘာယာရာဂျာပတ်စကာလည်းပြီးခဲ့တဲ့တပတ်ကနှုတ်ထွက်ခဲ့ရတာပါ။ We Grip Missa ကတော့တမရဟောင်းရာဂျာပတ်စကာရဲ့မိသားစုနဲ့ရင်းနှီးမှုမရှိပါဘူးလို့လည်းညင်ဆိုထားပါတယ်။
တန်ပေါင်းများစွာရှိကြတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းနေထိုင်သူတွေဟာသူတို့ကိုလက်ခံထားတဲ့နိုင်ငံတွေရဲ့ကျန်းမာရေးစောင့်ရှောက်မှုတွေအပြည့်အဝမရကြတဲ့အတွက်အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့လေးလာမှုအသစ်တစ်ခုမှဖော်ပြထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကထုတ်ပြန်ထားတဲ့ရွှေပြောင်းနေထိုင်သူများနဲ့ဒုက္ခသည်တွေရဲ့ကျန်းမာရေးအစီရင်ဆန်းခန်းစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ WHO ညွှန်ကြားရေးမှူးချုပ် Tedros A. Ghebreyesus ကအခုအစီရင်ခံစာဟာဒုက္ခသည်တွေရွှေပြောင်းအလို့သမားတွေနဲ့သူတို့ကိုလက်ခံထားတဲ့နိုင်ငံတွေကပြည်သူတွေအကြားကျန်းမာရေးနဲ့ပတ်သက်လို့ဘယ်လိုမညီမမျှဖြစ်နေတာဆိုတာကိုအချက်ပေးလိုက်တာဖြစ်တယ်လို့ပြောပါတယ
်။ For example, many migrant workers are engaged in
the so-called 3D jobs. ဥပမာအပြည့်ရွှေပြောင်းအလို့သမားအများစုဟာသူတို့လက်ခံထားတဲ့နိုင်ငံတွေက 3D လို့ခေါ်ကြတဲ့ညှပ်ပတ်တဲ့အလုပ်တွေအန္တရာယ်ရှိတဲ့အလုပ်တွေနဲ့ အများမလုပ်ချင်တဲ့အလုပ်တွေကိုလုပ်ကံရပါတယ်လို့ပြောသွားတာပါဒါအပြင်ကဘာဝမှာလူသားပေါင်း1000တနည်းအားဖြင့်လူ၈ယောက်မှတယောက်နှုန်းကဒုက္ခသည်ဒါမှမဟုတ်ရွှေပြောင်းနေထိုင်ကြသူတွေဖြစ်ကြပြီးအဲ့ဒီအရေးအတွက်တွေဟာတိုးတဲ့တိုးလာတယ်လို့လည်းသူကမှတ်ချက်ပြုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာပြည်ခရက်နဲ့ဩဂုတ်လကဆလို့အာနာယအုပ်ချုပ်နေတဲ့တာလီဘန်တွေလက်ထက်မှာအမျိုးသမီးတွေအခွင့်အရေးဆုံးရှုံးမှုဟာတိတာထင်ရှားတဲ့အချက်တစ်ခုဖြစ်ကြောင်းကုလသမဂ္ဂကပုံထုံးနေမှာထုတ်ပြန်တဲ့အစည်းအဝေးတစ်ကြိမ်မှာဖော်ပြပါရယ်အာဖဂန်အရေးအကူအညီပေးနေတဲ့ကုလသမဂ္ဂ UNAMA ကခဘူးမြို့သတင်းစာရှင်းလင်းပွဲမှာအစည်းအဝေးထုတ်ပြန်လိုက်တာဖြစ်ပါရယ်တာလီဘန်တို့စတင်အုပ်ချုပ်လာတဲ့အချိန်ကနေဒီကနေ့ထိပေါပေါက်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေပြီးတာလီဘန်တွေပြစ်ဒဏ်ကျင်းလွတ်ခွင့်ရနေတဲ့အပေါ်အထူးစိုးရိမ်ကြောင်း UNAMA ကပြောပါရယ်ဩဂုတ်လ15ရက်နေ့ကစပြီးတော့အာဖဂန်အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာသူတို့ရဲ့အခွင့်အရေးဖြစ်တဲ့ပညာသင်ကြားခွင့်အလုပ်လုပ်ကန်ခွင့်အပြင်နေ့စဉ်လူမှုဘဝမှာကန့်သတ်ချက်တွေနဲ့ရင်ဆိုင်နေရပြီးတချို့ဆိုရင်အခွင့်အရေးလုံးဝဆုံးရှုံးသွားတာမျိုးရှိတယ်လို့လည်းကုလအစိုးရကစာမဖော်ပြထားပါတယ်။အမျိုးသမီးတွေအလုပ်လုပ်ကန်ခွင့်နဲ့ပညာသင်ကြားခွင့်ကိုတာလီဘန်တွေကတိတိတသားကန့်သတ်တားမြစ်ထားတာပါ။အာဖဂန်ရဲ့ယဉ်ကျေးမှုနဲ့အစ္စလာမ်ဥပဒေအရခုလိုမူဝါဒတွေချမှတ်ရတာဖြစ်တယ်လို့တာလီဘန်တွေကခုခံပြောဆိုပါတယ်။ပညာရေး၊ကျန်းမာရေးနဲ့အခြားဝန်ကြီးဌာနတချို့မှလည်းအမျိုးသမီးတွေအလုပ်လုပ်ကန်ခွင့်ကိုတာလီဘန်တို့ကတားမြစ်ထားတာဖြစ်ပါတယ်။
လူများကမျှော်လင့်နေကြတဲ့ရှင်ချမ်းဒေသကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အစီရင်ခံစာကိုထုတ်ပြန်ခြင်းမပြုဖို့ကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးမီရှဲဘက်ချလက်ကိုတရုတ်အစိုးရကတောင်းဆိုထားတဲ့သတင်းတွေထွက်ပေါ်နေပါတယ်။တရုတ်နိုင်ငံကတောင်းဆိုထားတဲ့စာကိုလက်ခံရရှိထားတဲ့နိုင်ငံ၃နိုင်ငံကတန်တမန်တွေကအတည်ပြုခဲ့တယ်လို့စာကိုဖတ်ရှုရကြောင်းလဲ Reuters သတင်းကဖော်ပြခဲ့တာပါတယ်။လူအခွင့်အရေးကော်မရှင်နာမင်းကြီးဖက်ချလေဟာပြီးခဲ့တဲ့မေလကတရုတ်နိုင်ငံခီးစဉ်အတွင်းတရုတ်အစိုးရပေါ်ပျော်ပြောင်းလွန်းတယ်ဆိုပြီးလူခွင့်ရေးအဖွဲ့တွေရဲ့ဝေဖန်မှုကိုရင်ဆိုင်ခဲ့ရပါတယ်။အဲ့ဒီနောက်ပုဂ္ဂိုလ်ရေးဆိုင်ရာကိစ္စရပ်တွေကြောင့်လာမယ့်ဒုတိယတာဝန်သက်တမ်းကိုထမ်းဆောင်မှုအတွက်အရွေးခံမှာမဟုတ်ဘူးလို့သူကပြောပါတယ်ခင်ဗျာ
။သတင်းတွေကိုနားလောင်တဲ့ကုခင်မောင်စွန်မင်းတို့ပြောပြသွားတာပါခင်ဗျာအခုတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုစတင်ထုတ်လွှင့်ပါတော့မယ်ပထမအဦးဆုံးအနေနဲ့လူကုန်ကူးမှုဆိုင်ရာသတင်းပေးပို့ချက်နဲ့စတင်ပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လူမောင်ခိုကူးမှုအန္တရာယ်ရှိနေသလိုတိုက်ပြက်ရေးမှလည်းအားနည်းတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအင်ကာနေကထုတ်ပြန်ခဲ့တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြပါတယ်စစ်တပ်အာဏာမသိမ်းခင်ကတည်းကလူကုန်ကူးမှုတိုက်ဖျက်ရေးအားနည်းသလိုစစ်တပ်အာဏာသိမ်းပြီးနောက်အလုအကန့်ရှာပါမှုနဲ့လုံခြုံရေးပြဿနာတွေကြောင့်ထွက်ပြေးလာကြရင်လူကုန်ကူးသူတွေရဲ့သားကောင်ဖြစ်ရတယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြပါမယ
်ဆီယနာပိုင်းကဒီမိုကရေစီရဲ့လိုလားသူတွေကိုဖိနှိပ်အရေးယူဖို့အတွက်ဦးစားပေးလာတာကြောင့်လူမောင်ခိုမှုတိုက်ဖျက်ရေးတွေမှာတိတိတသားကြာဆင်းသွားတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါဆီယနာသိမ့်ပြီးတဲ့နောက်စစ်တပ်ကိုစန့်ကျင်သူတွေအကြမ်းမဖက်အာဏာဖီဆန်လာတဲ့ဝန်ထမ်းတွေများလာပြီးပြည်တွင်းပဋိပက္ခတွေလည်းကြီးထွားလာမှုတွေကလူပုံကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလုံနိုင်ဖို့ပို့ပြီးတော့အားနည်းလာတဲ့အကြောင်းတရားဖြစ်တယ်လို့လည်းထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုသုံးသပ်ပါတယ
်အခုလိုမျိုးဆီယနာသိမ့်ပြီးကြရလေဒီပြဿနာတွေဒီရင်းပနိပခါဒီလိုဖြစ်နေတော့အရင်တော့အရောင်းမှာပဲဒီကိစ္စနဲ့ပတ်သက်လူဦးနဲ့ပတ်သက်ပြီးတော့ဟာလာသမိုးဆောင်အပိုင်းတွေမှာလိုအပ်ခဲ့စီရပဲအခုလိုအခြေအနေမှာကျတော့ဌာနဆိုင်ရာအနေနဲ့လုပ်တဲ့ဆိုင်တဲ့နေရာမှာအင်အားမရှိတော့ဘူးလေဝန်ထမ်းအင်အားဒီမှာဆောင်ရွက်နိုင်မှုအင်အားပြီးတော့ဌာနငွေအစရှိတဲ့ဟာတွေကမလုပ်နိုင်တဲ့ခါကျတော့ဒီလိုအနေထားရောက်တာတော့ဒါဟိုပြောရရင်တော့ဒါပြောဟိုတိထားပြီးသားထင်ထားပြီးသားပဲနော်ဒါပေမဲ့မှတော့ပထမကျွန်တော်ပြောခဲ့သလိုပဲနံပါတ်၁ကကကအရင်မြစ်တွေလည်းမရှိဘူးအရင်မြစ်ဆိုတာလူအားဒီဟိုပါဟိုပစ္စည်းပစ္စည်းရပါတော့အဲ့ဆုံပေါ့အဲ့ဒါတွေပြီးတော့လုပ်ပိုင်ခွင့်တွေအဲ့ဒါတွေကမရှိဘူးနောက်ပြီးငွေကြေးမရှိဘူးနောက်ပြီးရဲ့အခါကျတော့အားလုံးကလည်းကိုဌာနဆိုင်ရာအနေနဲ့တက်ဆိုင်တဲ့ဒီဟာနဲ့ပတ်သက်ပြီးလုပ်မယ်ဌာနဆိုင်ရာအနေနဲ့သူမှသူလုပ်ချင်နေတာဆိုလို့ရှိရင်လုပ်ချင်တယ်လုပ်လို့မရဘူးခုနကပြောတဲ့တရားတွေအကုန်လုံးကစစ်တပ်ကဦးစီးတဲ့အရာရှိတွေကတိုင်ထားတာပေါ့
တိုင်းပြည်တွင်မှာပဲစီးပွားရေးကြက်တဲမှုတွေကြောင့်လူကုန်ကူးမှုတွေရှိနေသလိုအိန္ဒိယချင်းနိုင်ငံဖြစ်တဲ့ထိုင်းနယ်စပ်တွေမှာလည်းလူကုန်ကူးသူတွေခေါ်လာတဲ့မြန်မာတွေကိုထိုင်းရနာပိုင်တွေကအစုလိုက်အပြုံလိုက်ဖမ်းဆီးတာတွေရှိနေပါတယ်။ဒါဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကစလို့မြန်မာပြည်တွင်ကပြည်သူတွေဟာအသက်ရှင်ရပ်တည်ဖို့အတွက် ထွက်ပြေးတင်းရှောင်ရင်းနဲ့လူကုန်ကူးသူတွေရဲ့တားကောင်တွေဖြစ်လာရတယ်လို့လဲရောင်ကြီးဦးလုံသမားအဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကဆိုပါတယ
်သိရတယ်လို့ဆိုရှင်လူကုန်ကူးကစစ်တပ်အနာတိတ်ရဲ့နောက်မှာအကြောင်းမျိုးမျိုးကြောင့်ဒီနိုင်ငံနဲ့နိုင်ငံတွင်းထဲမှာလက်တူညီထိုင်လို့သက်ရှင်ညီထိုင်လို့ခက်ခဲပြီးကြတော့ဒီဆန်းနယ်နိမိတ်ကြီးရှိရဲ့လက်စက်နိုင်ငံတွေကိုဝင်ရောက်လာတာတွေကအများကြီးတက်တိုက်လို့ကျွန်တော်တို့တွေ့နေရတာဖြစ်ရဲ့လက်စက်တွေမှာရှိရှင်ယာနဲ့ချီပြီးတော့ပဲတစ်ခါတစ်ခါဖမ်းပြီးယာနဲ့ချီပြီးတော့ဖမ်းပြီ
းကဘာတဝမ်းမှာလက်ရှိလူကုန်ကူးမှုရဲ့တားကောင်ဖြစ်ရသူလူပေါင်း25သန်းနီးပါးရှိတယ်ဆိုပြီးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုခဲ့တာပါဆီယနာသိမ်းမှုကြောင့်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေကြားလက်နက်ကိုင်ပဋိပက္ခတွေကပို့ပြီးတော့ကြဲကြဲပြန့်ပြန့်ဖြစ်လာရတယ်လို့စစ်ဘေးကြောင့်တိမ့်တဲ့ချီရှိတဲ့လူလူတွေအိုးအိမ်စွန့်ခွာထွက်ပြေးကြရတယ်လို့လည်းအစီရင်ခံစာမှာပါရှိပါတယ်။ဒီထွက်ပြေးရသူတွေကအများပြားဟာလူကုန်ကူးခံရမယ့်အန္တရာယ်ရှိကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အနိုင်ဆုံးအဆင့်သတ်မှတ်ချက်ပြည့်မီအောင်ဆောင်ရွက်နိုင်တာမရှိတဲ့အတွက်လူကုန်ကူးမှုနဲ့ပတ်သက်လို့အဆိုးဝါးဆုံးအဆင့်TR3 အဖြစ်သတ်မှတ်ခံထားရတာဟာ2018ခုနှစ်ကစပြီး9နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ
်လူကုန်ကူးမှုအန္တရာယ်နဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မှ AA မှာသတင်းပေးပို့သွားတာပါဆက်လက်ပြီးတော့မြန်မာနိုင်ငံမှာဒေါ်လာဈေးတွေရုတ်တရက်မြင့်တက်သွားတဲ့အကြောင်းပြောပြပါဦးမယ်မြန်မာနိုင်ငံမှာဒေါ်လာငွေလဲနှုန်းရုတ်တရက်တက်သွားတာကြောင့်လူသုံးကုန်ပစ္စည်းတွေဈေးတက်ပြီးတော့ပြက်လက်သွားမှာကိုစိုးရိမ်လာနေတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်အရင်ဒေါ်လာလဲနှုန်း2100ကျပ်ကျော်ဝန်းကျင်ရှိခဲ့ရာကနေပြီးတော့ပြီးခဲ့တဲ့အပတ်ထဲမှာစစ်ကောင်စီရဲ့ဗဟိုပန်နဲ့ကတခြားအမိန့်တွေဇက်တိုက်ထွက်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းမှာ2500ဝန်းကျင်အထိခုန်တက်သွားပါတယ်ဆက်ပြီးတော့တက်မှာကိုလည်းဆွေးနေကြပါတယ်ငွေလဲနှုန်းဘာကြောင့်ရုတ်တရက်ခုန်တက်သွားပါသလဲဘလို့အကျိုးဆက်တွေဖြစ်လာနိုင်ပါသလဲကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါခင်ဗျာ
ဟုတ်ကဲ့ဘာကြောင့်အခုလိုဒေါ်လာငွေလဲနှုန်းခုန်တက်သွားရပါလဲလို့မေးရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူက
တတော်ပြုံးဆိုပြီးတော့ဒီတပတ်တွင်6ရက်လောက်တည်းမှာ UK ကြီးတက်သွားတဲ့ဟာတော့ဒီစီမံခန့်ခွဲမှုအလွဲပေါ်နော်အမည်ကြော်ညာစာအလွဲတွေထွက်လာတဲ့အတွက်ကြောင့်မလို့လူတွေရဲ့စီးပွားရေးသမားတွေရဲ့ယုံကြည်မှုပုံပြပြသွားတဲ့အချိန်မှာဝိုင်းဆွဲလိုက်ကြတဲ့အချိန်မှာဖြစ်တာယုံကြည်မှုပျောက်သွားတဲ့ဟာပေါ့အရင်တော့ပုံမှန်ဆိုရင် 2150 80ဝန်းကျင်မှာအဲ့မှာတန်းပြီးတော့သူကသူသွားနေတယ်ဗျပြီးခဲ့တဲ့ဘက်ကဘောဗန်ဒုက္ခရတမျိုးဘောဗန်ဥက္ခရတမျိုးနောက်ဆုံးညွှတ်ကြိုင်းမှုတွေတမျိုးပေါ့လေတောက်လျှောက်ကြီးထုတ်လာတယ်6ခုနဲ့8ခုကြားလောက်ရှိမှထင်တယ်အဲအမိတ်ကြော်ညာစာထုတ်ထုတ်ထုတ်လာတဲ့အချိန်မှာတောက်လျှောက်ကြီးကိုတက်သွားတာ
အခုလိုဒေါ်လာလဲနှုန်းခုန်တက်သွားရတဲ့အပေါ်အမီမဖော်လိုတဲ့ဘဏ်လုပ်ငန်းရှင်တူကလည်
း demand is supply နဲ့ဒီ foreign reserve currency ရကျွန်တော်တို့လုံးဝ shortage ဖြစ်သွားတာ especially government bodies မှာတော့မပေးစရာမကျန်တော့ဘူး service တဲ့ဘက်ကတည်းကဟာဒီတော့မဒီပေးဖို့အတွက်ကကျွန်တော်တန်းစီပြီးတော့စောင့်ရတယ်โอ้ดาวตะคูอ่ะบาเลซอชิริเมียดอลลาร์กูโนซอเรนเดอร์ลุคไคนะเออโมเก็ตแพนิคเกตวอลเลปาเนาะตะเกเรนน่ะตะเราอเปียมาตะเกตป้องเวนเลยตะเราดีซีเวชิดิจ้ะโอ้ very difficult to get the actual amount นี่ไอ้โนดาวเราตัดมาเลย3,000เป็ดตัวมาเลยโซเลยตะเราเนี่ยเราบายออนจ้ะ
เอดิเตอร์บลูเบบงดอลลาร์ชาบาลายาบงอะเทสไซก็เลยอมีมาฟอลโลว์ได้ซีบวายลงงานရှင်ก
าอดิก็တော့ import export มา deficit ဖြစ်တာများသွားတယ်ဗောเนาะရပြီးတော့အဓိက export တွေကို drive မလုပ်နိုင်မဲ့ export ပါရအောင်လုပ်လိုက်တယ်နိုင်ငံခြားပို့ကုန်တွေကိုလည်းသူကအရင်တီတီလက်ခံငွေရင်ရပြီးတော့မှပစ္စည်းပို့လို့ရမယ်ပေါ့နော်အဲ့လိုတတ်မှတ်လိုက်တယ်ဆိုတော့ဘယ်သူမှငွေရင်ကြိုပို့မှာမဟုတ်ဘူးလေပစ္စည်းဝယ်တဲ့လူကကြိုမဝယ်ဘူးဆို export ကရပ်သွားပြီပေါ့ရပ်သွားတဲ့အတွက်ကြောင့်မို့ export နဲ့ပတ်သက်ပြီးတော့ဒေါ်လာမဝင်တော့ဘူးနောက်ပြီးတော့ import ကိုကြတော့သူကကျက်တယ်ဆိုတဲ့ဟာလည်းအဓိကဒေါ်လာ shortage ဖြစ်တယ်ပေါ့အထွက်ကများတယ်အထွက်က regular ထွက်တဲ့ဟာတွေရှိရကျွန်တော်တို့essential ပေါ့မရှိမရှိကုန်ပစ္စည်းတွေအဓိက73000တို့ဈေးတို့စောင်း0တို့အဲ့ဒါတွေကိုမရှိမဖြစ်နောက်ပြီးတော့အဓိကတော့ကျွန်တော်တို့တိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒီအားလုံးကတော့ဒေါ်လာနဲ့တွားချချောတာလေးမြန်တစ်စီးတက်တာအစစီစံတောင်းပြစ်တာအဆုံးအထိပေါ့နော်အဲ့ဒါတွေအားလုံးကဒေါ်လာအထွက်တည်းပဲဖြစ်နေတယ်ဆိုတော့အဝင်ကလည်းဒေါ်လာမရှိဘူးဖြစ်နေတယ
်အခုလိုဒေါ်လာလဲနှုန်းတက်လာတာကြောင့်ဘလို့အကျိုးဆက်ဖြစ်လာနိုင်တာကိုမေးရမှာအမည်မဖော်လိုတဲ့ဒီစီးပွားရေးလုပ်ငန်းရှင်ကပဲ
ဆိုတော့အခုကဆိုးသွားတဲ့ဟာနောက်ဆုံးထုတ်တဲ့ဟာ35ရာခိုင်နှုန်းအထိပေါ့နော်အဲဒီ small and medium enterprise တွေအကုန်ကြည့်သွားတယ်ပေါ့နော်တိစားနဲ့အလက်စားလုပ်ငန်းတွေအကုန်ထိသွားတဲ့အတွက်ကြောင့်မလို့အောက်ချိန်မှာတော့လုံးဝအရန်လှုပ်ခါသွားပြီပေါ့နော်အဓိကအခြေခံလူငန်းစားအကုန်ထိပြီဘာရောက်ထိလဲဆိုတော့အခုနောက်ဆုံးအင်ရှင်မတွေမရှိမဖြစ်တဲ့အခုဆိုရင် guest ဆိုရင်ပြီးခဲ့တဲ့တင်းဝင်နေနေရာစာပြီးပြတ်သွားတယ်လူတွေကမတွေ့နိုင်လဲဆိုတော့အဲအခုချိန်ထိလည်းမဝင်လာသေးဘူးပေါ့နော် ဒီကစာအုပ်စီဆိုရင်အခုအစိုးရတက်မှတ်တဲ့နှုံသားဒီဘိတ်တာကို3000ကျော်နဲ့တက်မှတ်ထားတယ်။ဒါပေမဲ့အပြင်မှာ8000ကျော် 6000 ဖြစ်တယ်။ဆိုတော့ဘာနဲ့သွားတူနေလဲဆိုတော့ကျွန်တော်တို့ငယ်ငယ်တုန်းကတမောင်ဝင်မှာဆိုင်မှာစီတိုးစဆန်တိုးစတဲ့ပုံစံဖြစ်နေတယ်။သွားတိုးပြီးထုတ်တာနဲ့ကောက်တဲ့လူကရှိတယ်။အဲ့ဒီပဲအခုကလည်းစာအုပ်စီကလည်းဒီနေရာမှာတန်းစီဝဲကြတယ်ပြည့်ရချင်းမှာတနေရာမှာပြန်ကောက်ပါဘောရဲအဲ့ဒါပြန်သွင်းစားတဲ့ပုံစံဖြစ်သွားပြီလုံငယ်အနှစ်၄၀ရာပုံစံဖြစ်သွားပြီ
ဒါအပြင်သူကဆက်ပြီး73စီပေါ်တက်ရောက်နိုင်မှုကိုလည်
း73စီကတော့အခုသူတို့1850နဲ့ကိုတတ်မှတ်ပြီးတော့အတင်းသွင်းခိုင်းနေဆိုတော့73စီမှာလည်းပြဿနာဒီ Sport and Media Enterprise ပေါ့အပြေးစားနဲ့အလတ်စားလုပ်ငန်းကြီးအဓိကဆိုင်သေးတွေပေါ့အားလုံးတစ်ခါရောက်ကုန်နေကြပြီသူတို့ရက်တီပုံမလွယ်တော့တဲ့အနေထားဖြစ်နေအကြီးတွေကလည်းအော်နေတဲ့အတန်ကြားနေရတယ်မကြိုက်တော့ဘူးပေါ့နော်ဆိုပင်လယ်ဝမှာလည်း73စီတန်ကာစီကမဝင်ဘူးလို့ပြောနေတယ်ပတ်စံရမှာဝင်မယ်ပေါ့နော်ကက်ရှူချက်ချင်းခြေနိုင်မှာဝင်မယ်ဆိုသူတို့ကလည်းစိတ်ကမကပ်ဘူးလို့ပြောတယ်ဆိုတော့73စီကလည်းလက်တော်တော့အနေထားအတင်းဖိထားတဲ့အတွက်ကြောင့်မလို့ဝင်လို့ရတယ်ဆိုတဲ့ဟာတွေကိုတနေ့တုန်းကလို့လွန်ခဲ့တဲ့3ရက်တုန်းက max design ညီမအလုံးမှာ95ပြတ်သွားတယ်အဲ့လိုဟာမျိုးတော့ဖြစ်နေပြီ
နောက်ဆုံးဖြစ်နေတဲ့အကျိုးဆက်ကိုလည်းမနေ့ညကမေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကပဲ
နောက်ဆုံးမရှိမဖြစ်ဒီနေ့တုန်းကပွဲသိမ်းသွားတဲ့ဟာကတော့ဒေါ်လာကတော့ပြီးခဲ့တင်းလာနေက2500လောက်ထိပေါက်သွားတယ်ဒီနေ့အတိုင်းပဲဒီနေ့ပြန်ငြိမ်သွားတယ်2450ပိတ်တယ်2350ကောက်တယ်2450ရောင်းတရားဟတယ်အယောင်းနဲ့ဝယ်ဦးဒေါ်လာကအဲ့ဒီရဲ့ဂရက်ဒီအားလုံးကပုံမှန်သွားရည်လာဆိုနောက်ဆုံးမရှိမဖြစ်တဲ့ဆေးမှသွားရည်တယ်ဦးဆေးတွေအားလုံးဆိုင်တွေတော်များပိတ်သွားပြီလူတွေဆေးဆိုင်မှာဆိုင်တိုးနေကြပြီဆေးမရှိလို့မဖြစ်ဘူးလေဦးကိုဗစ်ကလည်းအခြေအနေပြန်ဆိုးလာတဲ့သဘောဖြစ်လာအောက်ခြေလူရန်စားမှာတားထိနေပြီဗျမကြခင်မှာလဲပို့ဆူလာမှာပေါ့လေအဆင်စင်ပေါ့လေအားလုံးအကုန်ကြက်တဲ့ကုန်ကြမှာပေါ့
အခုလိုစစ်ကောင်စီရဲ့ဗိုလ်ဗန်တဲ့တခြားအမိန်တွေကြောင့်ယုံကြည်မှုကျလာတာနဲ့ဒေါ်လာဝင်းနည်းလာမှုပေါ်မှာစစ်ကောင်စီဗန်ဒါရေးအရာရှိသူကတော့ကုန်သွယ်ရေးလွန်ငွေပြချိန်မှာအခုလိုဒေါ်လာကိုထိ ंछ ုပ်ရလိမ့်ရှိပေမဲ့ဒေါ်လာပြတ်လတ်မှုတော့မရှိသေးပါဘူးလို့ပြောခဲ့ပါသေးတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါဆက်လက်ပြီးတော့ဆက်သွယ်ပြင်းပြချက်တစ်ခုကိုတင်ပြပါအောင်မယ်အမေရိကမှာတနိုင်ကန်အချမ်းဖက်မှုတွေထိန်းချုပ်ရေးတောင်းဆိုသံတွေထွက်ပေါ်နေချိန်မှာပဲပြီးခဲ့တဲ့သတင်းပတ်တဲ့မှာကော်လိုရာဒိုပြည်နယ်ဒန်ဘာမြို့မှာမြန်မာအမေရိကန်အမျိုးသမီးတူတနက်ပစ်ခတ်မှုကြောင့်တည်ဆုံခဲ့ရပါတယ်ပစ်ခတ်မှုနဲ့ပတ်သက်လို့အာဏာပိုင်တွေစုံစမ်းနေဆက်ဖြစ်ပြီးတော့ဒေသကမြန်မာအတိုင်းအဝိုင်းကြားလုံခြုံရေးအတွက်စိုးရိမ်မှုတွေလည်းရှိနေကြပါတယ်ဆက်သွယ်မင်းမြန်းထားတဲ့မှတ်ရင်ချင်းနိုင်ကဆက်ပြောပြပါမယ်ခင်ဗျာ
ဇူလိုင်လ15ရက်နေ့ညပိုင်းကဒန်ဗာအရှေ့ပိုင်း Hiddenbrook Apartment အဆောက်အုံရှိမိမိတိုက်ခန်းကိုပြန်လာတဲ့မြန်မာနယ်ပွားအမျိုးသမီးမက်ခိုင်ဟာကြီးစံတချို့ထိမှန်သိဆုံးခဲ့ကြောင်းဒန်ဗာသတင်းတွေမှာဖော်ပြခဲ့ကြပါတယ်။မိခင်နဲ့အတူအိမ်ပြန်လာချိန်တိုက်ခန်းအောက်မှာမိခင်ကိုချပြီးကားပါကင်မှာသွားပြီးကားထားချိန်မိနစ်ပိုင်းအတွင်းအမေဖြစ်သူတနက်ပြတ်သက်ခံလိုက်ရတဲ့အကြောင်းရင်းကိုသူ့အနေနဲ့မသိရသေးသလိုရဲဘက်ကလည်းစုံစမ်းနေဆဲဖြစ်ကြောင်းသားဖြစ်သူအသက်21နှစ်အရွယ်စေချောင်းသားမောင်ကျော်လင်းဦးက VOE ကိုပြောပါရယ်
။သူသားမင်းပြစ်လိုက်ရသားမသိဘူး။ဘယ်လိမ့်လဲမသိတယ်ရဲရတော့လက်ရှာနေတယ်
တွေးရင်လည်းလဲကြနေတဲ့မိခင်ဖြစ်သူကိုပွေးပွိုက်ထားချိန်မှာအရေးပေါ် 911 ကိုသူကိုယ်တိုင်ရောညီမဖြစ်သူပါအချိန်ပေါင်းများစွာခေါ်ဆိုခဲ့ပေမဲ့မရခဲ့ဘူးလို့သူကအခုလိုဆက်ပြောပါဗျ
They hung up on me and my sister several times My sister called them and they said this is the wrong department
ကျွန်တော်နဲ့ကျွန်တော်ညီမဖုန်းခေါ်တာကိုသူတို့မတုံ့ပြန်မဲ့ဖုန်းချခဲ့ကြပါတယ်ကျွန်တော်ညီမလည်းထက်ခေါ်ပါတယ်အဲ့ဒါကိုခေါ်ဆိုတဲ့ဌာနမှားနေတယ်ဆိုပြီးတော့အခြားဌာနကိုဖုန်းလွှဲပေးပါတယ်။တခါအဲ့ဒီဌာနကလည်းအခြားဌာနတစ်ခုကိုဖုန်းလွှဲလိုက်တယ်။တခြားမြန်မာတွေရောတိုက်ခန်းကလူတွေလည်းဖုန်းခေါ်ခဲ့ကြပေမဲ့သူတို့ကဖုန်းကိုချပစ်ခဲ့ပါတယ
်။အရေးပေါ်ကယ်ဆယ်ရေးကားတွေနောက်ဆုံးမှရောက်လာပေမဲ့အချိန်အတော်ကြာဆောင်ခဲ့ရတယ်လို့လည်းတာဖြစ်သူကပြောပါတယ်။မက်ခိုင်ဟာဒန်ဗာမြို့ကမြန်မာစားတောက်ဆိုင်ပိုင်ရှင်တဦးဖြစ်ပြီးသူနဲ့နှစ်ပေါင်း10နှစ်ကျော်ကြာရင်းနှီးခဲ့ပြီးလုံခြုံရေးအရာအမည်မဖော်လိုတဲ့မြန်မာကုန်စုံဆိုင်ပိုင်ရှင်တဦးကတော့မက်ခိုင်တနက်နဲ့ပြစ်သက်ခံရမှုနဲ့ပတ်သက်လို့ VOA ကိုခုလိုပြောပါတယ
်။အဲ့ဒါကြတော့အမရဲ့ဟိုတချို့ကလည်းပြောကြတာပေါ့။တကယ်လို့ तू ကအော်တိုတင်နှက်နဲ့ပြစ်တယ်ဆိုတော့ပေါ့နော်။အမ်ခုနှစ်ချက်ရှစ်ချက်တော့ထွက်တယ်လို့ပြောတယ်။ကိုမတော့မမြင်ရဘူးပေါ့နော်။အဲ့ဒီချိန်မှာသူကဟိုပထမတစ်ချက်ကသူရေအောင်မှာထိပြီးတော့ပြန်လက်ကြည့်တဲ့ချိန်မှာနဖူးထိသွားတယ်လို့ပြောတယ်ပေါ့နော်။ဟိုတိုက်မှာလည်းသူတို့ထိတယ်ကားမှာလည်းထိတယ်ဆိုတော့အဲ့ဒါတမင်တကာပြစ်တယ်လို့တော့သူများတွေကပြောကြတယ်။တမင်တကာပြစ်တယ်လို့ထင်တာပေါ့နော်။အဲအဲ့လိုမျိုးကပြောတာကများတယ်
။ဟုတ်ကဲ့ပါ
တော့လေမဟုတ်ဘူး။အိုသူတို့ဟာဟိုပါပေါ့သူတို့ဟာသူတို့ဟိုဖက်ဒီဖက်ပြစ်လို့ထိတာမျိုးနဲ့ပြောတယ
်အခုလိုမိခင်ဖြစ်သူကိုဘယ်သူဘယ်ဝါရီမှမသိတနက်နဲ့ပြစ်သက်သွားတဲ့အပေါ်မှာအတော်လေးဝမ်းနည်းကြေကွဲရတယ်လို့မျိုးအခြားလူငယ်တွေလည်းမကြုံရစေဖို့ဆူတောင်းမိကြောင်းတားဖြစ်သူမောင်ကျော်လင်းဦးကအခုလိုပြောပါတယ်
I say this is the only thing. I hope they never see their mother.
ကျွန်တော်တခုပဲပြောချင်ပါတယ်။သူတို့ရဲ့အနေနဲ့သူတို့မိခင်အလောင်းကိုကင်ထားပြီးသူတို့ရှေ့မှာတဲ့အသက်ထွက်သွားတဲ့အဖြစ်မျိုးကိုဘယ်တော့မှမမြင်ရပါစေနဲ့လို့ကျွန်တော်မျှော်လင့်ပါတယ်။ကျွန်တော်နာကျင်ငိုကြွေးနေရတယ်လို့မျိုးသူတို့လည်းနာကျင်မငိုကြွေးရဖို့မျှော်လင့်ပါတယ်။ဒီလူငယ်တွေအနေနဲ့တခြားသူတွေရဲ့အသက်တွေကိုမတက်ကြဖို့ပဲကျွန်တော်မျှော်လင့်မိပါတယ်။
မခိုင်ဟာအပြစ်မဲ့သူတဦးဖြစ်ပြီးဒန်ဗာရောက်မြန်မာဒုက္ခသည်အတိုင်းဝိုင်းကြားမှာကူညီတတ်သူစင်နာတနာစိတ်ရှိသူအဖြစ်အများကချစ်ခင်ကြတဲ့အတွက်အခုလိုပြစ်သက်ခံရတဲ့အပေါ်မှာဝမ်းနဲ့တုန်လှုပ်မိကြတယ်လို့လည်းကုံဆုံဆိုင်ပိုင်ရှင်ကပြောပါတယ်။အသက်40ကျော်အရွယ်မခိုင်ဟာတေဆုံးချိန်မှာခင်ပွန်းသား3ဦးနဲ့သမီး2ဦးကြံရိပ်ခဲ့ပါတယ်။
လာကားဆက်သွယ်မေးမြန်းထားတဲ့မန်းရင်ချင်းနိုင်ပြောသွားတာပါခင်ဗျာ။ငုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ပြပါမယ်။ယူကရိန်းပေါ်ကျူးကျော်စစ်ကြောင်းရုရှားနဲ့တင်းမာမှုတွေကြီးထွားလာနေတယ်လို့ဥရောပကတင်ပို့နေတဲ့ဓာတ်ငွေတွေကိုလည်းရုရှားကဖြတ်တောက်လာနေတာကြောင့်စွန့်အင်ချေတာသုံးဆွဲဖို့ဥရောပတမကကပြင်ဆင်နေပါတယ်။အဖွဲ့ဝင်နိုင်ငံတွေမှာဓာတ်ငွေသုံးဆွဲမှုကိုလာမယ့်ဩဂုတ်လကနေမတ်လအတွင်း15ရာခိုင်နှုန်းလျှော့ချဖို့ EU တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ VOA သတင်းတောက် Lisa Brand ပြင်သစ်နိုင်ငံပါရီမြို့တော်ကသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့သဘာဝဓာတ်ငွေသုံးစွဲမှုကိုအခုအချိန်မှာမလိုက်နာမနေရသဘောမျိုးမဟုတ်ဘဲ15ရာခိုင်နှုန်းလျှော့ချဖို့ EU အမှုဆောင်အဖွဲ့ကနေတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့ရုရှားအနေနဲ့ဒီထက်ပိုပြီးဖြတ်တောက်လာမယ်။ဒါမှမဟုတ်လုံးဝဖြတ်တောက်မယ်ဆိုရင်တော့တဘာဝဓာတ်ငွေ short short သုံးဆွဲမှုကိုမလိုက်နာမနေရပြဋ္ဌာန်းမှာဖြစ်ပါတယ်။ဖြစ်လာနိုင်တဲ့အခြေအနေတွေအတွက်ကြိုတင်ပြင်ဆင်ရမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကပြောဆိုပါတယ်
။ We have to be proactive. We have to prepare for a potential
disaster. ဒီမှာကလက်ဦးမှုရှိရှိလှုပ်ဆောင်ရပါမယ်။ရုရှားကဓာတ်ငွေလုံးဝဖြတ်တောက်လာနိုင်တဲ့အခြေအနေအတွက်ကြိုတင်ပြင်ဆင်ရပါမယ်။ဒါကဖြစ်လာနိုင်တဲ့အခြေအနေတစ်ခုပါ။ရုရှားကကျမတို့အပေါ်ဖိအားပေးဖို့ကြိုတင်တွက်ချက်ပြီးတဘာဝဓာတ်ငွေတင်ပို့မှုကိုတဖြည်းဖြည်းလျှော့ချလာတာကိုတွေ့ကြုံခဲ့ရပြီးဖြစ်ပါတယ်
။ရုရှားကယူကရိန်းကိုကျူးကျော်တဲ့အပေါ်ဥရောပသမဂ္ဂကပိတ်ဆို့ရေးယူရေးတွေလှုပ်ဆောင်တာကြောင့်ရုရှားစွမ်းအင်ကုမ္ပဏီဖြစ်တဲ့ Gazprom ကဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံတဲကနိုင်ငံတဒါဇင်လောက်ကိုဓာတ်ငွေတင်ပို့မှုလုံးဝဒါမှမဟုတ်တစ်စိတ်တစ်ပိုင်းဖြတ်တောက်ထားပြီးဖြစ်ပါတယ်။ဒီလိုတစ်စိတ်တစ်ပိုင်းဖြတ်တောက်တာလောက်နဲ့တင်ဥရောပသမဂ္ဂရဲ့စီးပွားရေးကိုထိခိုက်နေပြီလို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောဆိုပါတယ်။မကြသေးမီကပဲရုရှား Gazprom ကဂျာမနီနဲ့ဥရောပနိုင်ငံတချို့ကိုဓာတ်ငွေအဓိကတင်ပို့နေတဲ့ Nord Stream 1 pipeline ကိုခေတ္တပြင်ဆင်စရာရှိတဲ့အတွက်ဆိုကရပ်ဆိုင်းထားပါတယ်။ဒါပေမဲ့ဒီ pipeline ပြန်ဖွင့်မယ်မဖွင့်ဘူးဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါကြောင့် EU အနေနဲ့အဖွဲ့ဝင်နိုင်ငံတွေကိုအစိုးဆုံးအခြေအနေတွေအတွက်ကြိုတင်ပြင်ဆင်စေလိုတာဖြစ်ပါတယ
် Russia is blackmailing us. Russia is using
energy. Russia ကစွမ်းအင်ကိုလက်နက်လိုအသုံးပြုပြီးတော့ကျမတို့ကိုအကြက်ကင်နေတာပ
ါပြီးခဲ့တဲ့နှစ်ထဲမှာ Russia က EU လိုအပ်တဲ့ဓာတ်ငွေပမာဏရဲ့40ရာခိုင်နှုန်းကိုဖြည့်ဆည်းပေးခဲ့တာဖြစ်ပါတယ် Russia က Ukraine ကိုကျူးကျော်ပြီးနောက်ဥရောပသမဂ္ဂအနေနဲ့အခြားဓာတ်ငွေရနိုင်မဲ့နေရာတွေကိုရှာဖွေခဲ့ပါတယ်ဒါပေမဲ့လည်းအလုံးအလောက်မရနိုင်ဘူးလို့ကြွန့်ကျင်သူတွေကပြောဆိုပါတယ်။ဥပမာဖင်လန်နဲ့နယ်သာလန်နိုင်ငံလိုနေရာတွေမှာဓာတ်ငွေသုံးစွဲမှုမလုံလောက်တော့ပါဘူး။ EU အနေနဲ့ဥရောပသမဂ္ဂရဲ့စက်မှုကဏ္ဍမှာစွမ်းအင်သုံးစွဲမှုလျှော့ချဖို့တိုက်တွန်းတာနဲ့တပြိုင်တည်းထဲမှာပဲတာမန်ပြည်သူတွေနဲ့အခြားကဏ္ဍတွေမှာလည်းသုံးစွဲမှုလျှော့ချစီလိုပါတယ်။အထူးသဖြင့်တော့ဥရောပတိုက်ရဲ့နေရာတချို့မှာဒီရက်သက်တပတ်အတွင်းရာသီဥတုပြောင်းလဲမှုကြောင့်အပူချိန်မကြုံစဘူးမြင့်တက်ခဲ့တဲ့ကာလမျိုးမှာဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့ဒီအိုခရာ Franz Timmermans ကမလိုအပ်တဲ့သုံးစွဲမှုတွေကိုရှော့ချဖို့တိုက်တွန်းပါတယ်
။ Do we need to have the lights on in empty office buildings
or လူမရှိတဲ့ရုံးတွေမှာလျှက်စစ်မီးတွေထွန်းထားတာမျိုးဈေးဆိုင်တွေရဲ့ရှေ့မီးတွေကိုညာလုံးပေါက်ထွန်းထားတာမျိုးလေးပိစက်တွေကိုလည်း20ဒီဂရီရှော့ချထားတာမျိုးဒါတွေဟာလိုအပ်ပါသလား။ဒီလိုလုပ်မယ်ဆိုရင်စွန့်ရင်တုံးဆွမှုတွေမြင့်တက်လာမှာပါ
။ဥရောပသမဂ္ဂအနေနဲ့သဘာဝဓာတ်ငွေရရှိနိုင်တဲ့နေရာတွေကိုဖြန့်ကျက်ထားနိုင်ဖို့နဲ့ကြောင်မီးသွေးသုံးဓာတ်အားပေးစက်ရုံတွေကိုတိုးချက်လုပ်ကင်ဖို့တင်ပြထားပါတယ်။ဒီလိုလုပ်ရင်လည်းလေဒုညဉ့်ညမ်းစေနိုင်ပါတယ်။ဒီအစီအစဉ်ကိုဥရောပသမဂ္ဂနိုင်ငံတချို့ကလက်ခံအတည်ပြုခြင်းမရှိသေးပါဘူး။ဥရောပသမဂ္ဂရဲ့စွန့်ရင်ဝင်ကြီးတွေကတော့လာမယ့်ရက်သက်တပတ်ထဲမှာဆွေးနွေးတိုင်ပင်ကြဖို့ရှိနေပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဂျာတာပရင်းနဲ့မနက်ဖက်အတန်လွင့်စီးသင်းတွေကိုလိုင်းနိုမီတာ25 kHz 11.33 ညလိုင်းနိုမီတာ40 kHz 9.13 ညလိုင်းနိုမီတာ51 kHz 5.85တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသတစ်ချက်လူလူနဲ့ကျန်းမာရေးအားကစားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့မြမအရေးသုံးသတစ်ချက်အစီအစဉ်ကိုတင်ပြပါရစေဒေသတွင်းပြဿနာတရားဖြစ်တယ်လို့သတ်မှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်မှုယိုယင်းပြပြနေတဲ့အခြေအနေဟာထိုင်းနိုင်ငံအကျိုးအစီးပွားကိုဘယ်လိုထိခိုက်နိုင်ပါသလဲဒီပြဿနာပြည်လဲတက်တာရေးအတွက်ထိုင်းနိုင်ငံအနေနဲ့ဘယ်လောက်အထိတက်တက်ကြွကြွရှိပါသလဲ ISP မြန်မာခေါ်မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်နဲ့ဦးကျော်စံတာတို့ဆွေးနွေးတုံ့တက်ထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
ကွန်ဂရက်ကအခုမြန်မာနိုင်ငံမှာလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးရေးစားစားအရာမတည်မြင်ဖြစ်နေတဲ့အခြေအနေဟာမြန်မာအရေးကြီးတဲ့အင်းကြီးချင်းမြန်မာနိုင်ငံနဲ့စုဝါချင်းလူထုချင်းအနိကစစ်ဆက်ဆံမှုရှိနေတဲ့ထိုင်းနိုင်ငံအတွက်ပုံမှန်ထိုင်းကြည့်နေလို့ဖြစ်နိုင်တဲ့အနေဒါဟုတ်ပါသလားနည်းပြောရင်ထိုင်းနိုင်ငံအတွက်တစုံတရာဝင်ပြောရမလို့ဘယ်နဲ့အေးစေးထိုင်နေလို့ဖြစ်တဲ့အခြေအနေလို့ထင်ပါလားခင်ဗျာ
အခုသဖြင့်ကကျွန်တော်တို့နေဆက်ကုံစော်ရေးရသည်မဲဆောက်မြောက်ဒီလမ်းမကြီးရသွားတာပေါ့နော်ဆိုတော့အဲ့ရနေပြီးတော့နေဆက်ကုံစုံကြီးဆင်းတာကမနေပါဘူးဆိုတော့အခုကျွန်တော်တို့တွေ့ထားတဲ့သူတင်သနာပတ်တမ်းတွေရဆိုရင်ကုံစုံကြီးရဲ့တဝက်ကြီးပါလောက်ကဒီထိုင်းကနေဆင်းတဲ့အနေအထားရှိပါတယ်အဲ့တော့ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ဒီမြောက်ဒီကနေဆင်းတဲ့လမ်းမကြီးပေါ်မှာတခါတလေတိုက်ပွဲတွေဖြစ်တယ်ကားတွေမိရှုခါရတယ်ဒါမျိုးတွေဆိုရင်ထိုင်းကစိတ်ပြီးတော့စိတ်ညစ်ပါတယ်အထူးသဖြင့်တော့သူ့ရဲ့ဒီလမ်းမကြီးကလည်းထိုင်းရဲ့ပတ်စံနဲ့ဆောက်ထားတယ်နောက်တစ်ခုကသူတို့ရဲ့ရေရှည်ရည်ရွယ်ချက်ဆိုရင်လည်းဒါဟိုဒါနန်းကနေပြီးတော့ဗီယက်နမ်ကနေပြီးတော့ဆင်းလာမဲ့လမ်းမကြီးဟိုကျွန်တော်တို့ဒီမှာမော်လမြိုင်ဘက်မှာသွားဆင်းမဲ့အချိန်ပေါ့နော်ဆိုတော့ဒါတွေညီမနာတဲ့အချိန်မျိုးမှာဒီလိုမျိုးအဖို့ဖြစ်တဲ့ဖြစ်တဲ့အခါမှာထိုင်းကတော်တော်စိတ်ညစ်တဲ့အနေအထားရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီမှာနိုင်ငံရေးပတိငိန်တော့ဘာဖြစ်လာလဲဆိုတော့ဟိုလူတော်တော်များများကအလုံးလုံးပဲဆိုပြီးတော့ထိုင်းကိုခုံးဝင်ကြပါတယ်အဲ့တော့တလုံးလုံးကကျွန်တော်တို့တွေ့တဲ့စည်ရင်းရဆိုရင်ပြီးခဲ့တဲ့နှစ်ကုန်လောက်ထင်ပါတယ်အဲ့ဒီအတွင်းမှာပဲထမ်းမိတဲ့ကျွန်တော်တို့မြန်မာနိုင်ငံကလူတော့ဆို5000ကျော်လောက်ရှိတဲ့နေသားတွေ့ရတဲ့စည်ရင်းတွေရလေအခုချိန်ကြီးလဲဝင်လာမစဲတသေးသေးပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လဲစိတ်ညစ်ရတဲ့နေသားရှိပါတယ်နောက်တစ်ခါတလုံးကသတင်းတစ်ခုမှဆိုလို့ရှိရင်မြန်မာဘက်ကကုန်ကူးမယ်လို့ယူဆတဲ့လက်နက်ခဲရမော်နော်ကျွန်တော်တို့လက်နက်အလက်ပေါင်း1000ကျော်လောက်လုတ်တဲ့ဒီမောင်ကိုဂိုင်းကိုမိတယ်ဆိုတဲ့သတင်းလည်းရှိပါတယ်အဲ့တော့ထိုင်းကပြောမှဆိုရင်တော့တော်တော်လေးစိုးရိမ်မှုပါနဲ့အနေထားလည်းရှိပါတယ
်အဲ့လိုဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေခဲ့ကြဟာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်စေတယ်နောက်ထိုင်းနဲ့မြန်မာဆိုတာလူထုချင်းချင်းရောခါရင်ကျေးမှုဘာသာရေးအရာရောတော်တော်လေးနှိစက်တဲ့အိန္ဒိယနိုင်ငံတွေလည်းဖြစ်ကြတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုအခြေအနေဆုပ်ယုပ်ယွံ့ယွံ့နေတဲ့အချိန်မှာတည်ငြိမ်မှုကင်းမဲ့ငြိမ်းချမ်းမှုကင်းမဲ့နေတဲ့အချိန်မှာဒီဟာတွေကိုပြန်လဲတိဆောက်နိုင်ရေးအတွက်ထိုင်းနိုင်ငံဟာသူတို့အကျိုးစီးပွားအတွက်သော်လည်းကောင်းနောက်တစ်ခါစာနာစိတ်နဲ့ပေါ့လေ moral responsibility ရသော်လည်းကောင်းဒီဟာကိုပူပြီးထိတိယောက်ယောက်ပါဝင်ဆောင်ရွက်ဖို့မသင့်ဘူးလားအဲ့လိုပါဝင်ဆောင်ရွက်သင့်တယ်လို့ကသူတို့မခံကြဘူးလားခင်ဗျာမယူဆရဘူးလား
ဟုတ်ဟုတ်ကဲ့ခင်ဗျာဟိုတခုရှိတာတော့ဟိုချင်းကပ်ပုံကတော့တော်တော်ကွာမယ်လို့ထင်ပါတယ်ဟိုအရင်ကာလတွေကအရင်ဆစ်ဆိုးရကာလတွေမှာဟိုကျွန်တော်တို့ constructive engagement ပေါ့ထိုင်းစိုးရရဲ့သဘောအပြည့်စဘောဆောင်တဲ့ဆက်ဆံရေးထားမယ်ဒီမြန်မာအစ်စိုးရကိုနားချသွားမယ်ဆိုတဲ့အားမျိုးဒါပြီးခဲ့တဲ့ကာလတွေမှာလည်းကျင့်သုံးခဲ့ပါတယ်ဆိုတော့အခုကာလမှာလည်းကြည့်မယ်ဆိုရင်ထိုင်းစိုးရရဲ့သဘောထားကကျွန်တော်ထင်တဲ့အဲ့လိုပဲအပြည့်စဘောဆက်ဆံရေးဆိုတဲ့သဘောမျိုးကိုသူတို့ဆွေးနွေးတာတွေ့ရတယ်ထိုင်းကသူ့ရဲ့ဘဝပြီးချိန်တွေရကျွန်တော်ထင်တဲ့ကျွန်တော်တို့နဲ့ဆက်ဆံရေးမှာဒီလိုအပြည့်စဘောဆောင်တဲ့ဆက်ဆံရေးမျိုးကိုသူရွေးတယ်လို့ထင်ပါတယ်။ဒါအခုကျွန်တော်တို့အတီမပြုတ်နိုင်တဲ့သတင်းတွေရလဲဒီထိုင်းနန်းတော်ဘက်ကပေါ့သူတို့ကဒီထိုင်းဘူချုပ်ကြီးတွေကိုမြန်မာဘူချုပ်ကြီးတွေနဲ့ nisa on lo jo na cha bu zure ha myu ni so da ri chwin chwin ni ja de lu ja ba de so a lo ni tha ma lo jo no chin ne thai ye poun san ga lo di di na cha me a pyu so bon sat san me di lu ba twa me lu tin ma de khya
don't go to lorun ga le pompi mo constant so re myu thami ko myama pi san ya athu than man phi khan la ja twe ya ba de a ra ko ba yue je le blao mya thu ja la ne me so pyo ba khya
yue je ga lo myama pi ne patat lo ko ma ha byu a cha ma yi နိုင်ငံကပွဲလမ်းနေရှိရင်ပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်မှုဆိုတော့သဘောမျိုးတွေပေါ့လေဆိုတော့တချို့ကြည့်လိုက်လို့ရှိရင်အလေးတော်ထားတယ်ဒါပေမဲ့သူတို့ရဲ့ချင်းကပုံကသူများနဲ့သူကြပါသူမဖိအားပေးရနေပါလိမ့်မဟုတ်ဘူးအပြုသဘောနဲ့နားချမယ်ဆိုတဲ့သဘောမျိုးပုံများပါတယ
်ဟုတ်ကဲ့ကျွန်တော်လည်းမေးချင်ပါတယ်အဲ့တော့လာအလာကိုကြည့်ရတာပေါ့အဲ့ဒီတော့မပြောခင်မှာသူတို့ရဲ့ချင်းကကျင်တဲ့ပုံကအာဆီယံကချက်မှတ်ထားတဲ့မူတဲ့ပို့ပြီးတော့ထူးခြားနေလို့တိုင်းနိုင်ငံချင်းချင်းကကျင်လို့ဒါ bilateral လုပ်ချင်လို့များဒီလိုခံရလားအာဆီယံမူနဲ့ဘာများကွဲလွဲနိုင်ကြလဲအာဆီယံတစ်ခုလုံးကချမှတ်ထားတဲ့မူငါးချက်နဲ့ဘာများကွဲလွဲနိုင်ကြလဲခင်ဗျာဟုတ
်ကဲ့ဟိုအာဆီယံရဲ့မူကတော့ဒီအာဆီယံထိပ်ပြီးခေါင်းဆောင်တွေကြားထဲမှာကြည်လည်ပြီးတော့ချမှတ်ထားတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်အချို့နိုင်ငံတွေကတော့သဘောထားပြင်းထန်ပြီးတော့ဝေဖန်နေတဲ့ဟာတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့မလေးရှားတို့ပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောပြောပြောင်းပြောင်းလုပ်ပါဆိုရဲအုပ်စုလည်းရှိပါတယ်သူသဖြင့်ဗီယက်နမ်ကမ်ဘောဒီးယားအခုထိုင်းတို့လည်းပါတယ်ပေါ့နော်ဆိုတော့အရင်အချိန်တည်းကဟိုဒီလိုမျိုးသဘောထားကွဲပြင်မယ်လေနောက်ပြီးဆုံးတော့ကျွန်တော်တို့ဘာကောင်းလဲ consensus ပေါ့နော်အားလုံးကြည်လည်တဲ့ငါးချက်ဆိုတာချလိုက်တဲ့သဘောပါဆိုတော့အဲ့ခုနေထားမှာတော့ကျွန်တော်ထင်တာတော့ထိုင်းကတော့သူ့ရဲ့နိုင်ငံဂျူးစီဘွားနောက်တစ်ခုကသူ့ရဲ့ထူးခြားချက်ပေါ့နော်ဆိုတော့အဲ့ညီချင်းဖြစ်တာလည်းပါတယ်အဲ့ဒီအတွက်ကြောင့်သူရမူဝါဒကတတိတဖုံတော့သွားမယ်လို့ထင်ပါလေ
။အခုကအဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံမှာလည်းပဲကွဲလွဲနေကြတာပေါ့။ဆိုတော့အခုထိုင်းကလည်းပဲချင်းကပ်လာတယ်ဆိုတော့အာဆီယံတွင်းရဲ့သဘောထားကြတော့ကွဲလွဲမှုကပိုပြီးနှဆိုင်သွားမလား။ဆိုတော့အာဆီယံရဲ့တစ်ခုလုံးအနေနဲ့မြန်မာနိုင်ငံကိုတွန်းတဲ့တွန်းအားကရောထိရောက်မှုရှိနေကြတာပိုပြီးဖျော်ဖျက်ဖြစ်နေကြတာဘယ်လိုတွေ့ပါလဲတော့ကျွန်တော
်။ဟုတ်ကဲ့။ဟိုတခုတော့ရှိတာပေါ့ဟိုကျွန်တော်တို့ပြောနေကြတာအာဆီယံ never united ဆိုတာမျိုးလေအာဆီယံကဘယ်သောအခါမှဟိုတပန်နဲ့ထွက်ဖို့ခက်တဲ့ဟိုဒီအစုဝေးမျိုးဖြစ်ပါတယ်ညောအဲ့တော့ဒီမြန်မာပြည်ရေးမှလုံးကြမယ်ဆိုတဲ့အခါကျတော့လေအခုလက်ရှိချိန်မှာတော့အစဲကြဒီ chairman ဖြစ်တဲ့ကမ်ဘောဒီးယားရဲ့သက်တမ်းကလည်းတဖြည်းဖြည်းနဲ့ရွေ့လာလိုက်တာဟိုကနှစ်ဝက်ကြိုးတော့မယ့်အနေထားဖြစ်ပါတယ်ဆိုတော့ဒီစမှာဆိုရင်တော့ကျွန်တော်အင်ဒိုနီးရှားအခုမှဘယ်ကိုပြောင်းပြရတော့မယ်နေသားပေါ့အဲ့တော့ကျွန်တော်စင်တာချင်းကပ်ပုံတွေကတော့မတူဘူးမတူတဲ့အတွက်ကြောင့်လည်းကျွန်တော်ထင်တယ်အကျိုးသက်ရောက်မှုနည်းနိုင်တယ်လို့ထင်ပါတယ
်နောက်တစ်ခုကအင်ဒိုနီးရှားအဲ့ဒါကိုလည်းဆက်တဲ့မှာမိလိုက်ချင်ပါတယ်အင်ဒိုနီးရှားလက်ကိုပြောင်းနိုင်ရောသဘောထားတစ်မျိုးပြောင်းသွားနိုင်သလားပို့ပြီးတော့များအဲ့မြန်မာနိုင်ငံကိုဖိအားပေးတဲ့ဘက်ကပို့ပြီးအလေးသာသွားနိုင်သလားလဲကျွန်တော်တွေ့ပါတယ်အခုတောက်လျှောက်ကဘရူနိုင်းတိုင်းဘရူနိုင်းလက်ထက်မှာတော့မဆိုးခဲ့သေးဘူးပေါ့လေအဲ့မဲ့ကမ်ဘောဒီးယားလက်ထက်မှာတော့ပို့ပြီးတော့လူတွေတော့အားမရဘူးပေါ့လေပြောစရာဝေဖန်စရာတွေပို့ဖြစ်လာတယ်ထင်ပါတယ်ဆိုတော့အင်ဒိုနီးရှားခေါင်းဆောင်မှုလက်ထက်ကိုရောက်သွားတဲ့ဓမ္မကအာဆီယံရဲ့သဘောထားပို့ပြီးတင်းမာနိုင်ရရှိပါလားဒီ consensus နဲ့ဒီတိုင်းပဲသွားမှာလားအဲ့ဒါလည်းဒီလောက်တကြည့်ပါအောင
်ဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံက think tank အုပ်စုတွေနဲ့ကျွန်တော်တို့ကိုစကားပြောနေရတာရှိပါတယ်ရှိတော့သူတို့ရဲ့အနေအထားမှာလည်းအခုကဘာဖြစ်လာလဲဆိုတော့လက်တွေ့ကြကြစဉ်းစားလာတဲ့အနေအထားမျိုးရှိလာတယ်သူတို့လည်းစိုးရင်လာတယ်ဆိုလိုတဲ့သဘောကတော့အခုမြန်မာပြည်ရေးမှာကမ်ဘောဒီးယားကဆိုပါစို့ခြေခံ100ချောက်ရမယ်ဆိုရင်အကယ်၍ကမ်ဘောဒီးယားကခြေခံ30ချောက်ခဲ့တယ်ဆိုရင်အင်ဒိုနီးရှားလက်ထက်ရောက်ရင်သူက30ရယ်စပြီးတော့ချောက်ရုံပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကမ်ဘောဒီးယားကချောက်ခါတာဇလန်းမှမရှိဘူးဆိုရင်သူတို့လက်ထက်ကို01နဲ့စပြီးတော့နှာမယ့်အနေအထားကိုလည်းဒါအင်ဒိုနီးရှားဘက်ကစိုးရင်ပူပန်လာတဲ့အနေအထားတွေကျွန်တော်တွေ့ပါတယ
်အဲ့တော့ဒါအင်ဒိုနီးရှားလက်ထက်မှာကျတော့အာဆီယံကိုပို့ပြီးတော့တွန်းပြီးတော့စီယုံခေါ်ဆောင်ပြီးတော့တစ်စည်းလုံးနဲ့ဖိအားပေးနိုင်တဲ့အခြေအနေရောက်လာနိုင်ပွဲရှိပါသလားအဲဒီတော့
ကျွန်တော်တော့အဲ့လိုမယူဆဘူးခင်ဗျာဆိုတော့တခုကတော့အခုထိုင်းတို့ချင်းကပ်တဲ့ကမ်ဘောဒီးယားတို့ပေါ့သူတို့က engagement policy ပေါ့နော်အပြုသဘောဆက်ဆံရေးနဲ့သွားကြတယ်ဆိုတော့ဒါပေမဲ့လည်းအပြုသဘောနဲ့သွားပြီးတော့မလုံနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဟိုအချော့တော်သဘောမျိုးဖြစ်သွားနိုင်ပါတယ်တခက်ဘက်ကလည်းကျွန်တော်တို့ဆန်ရှင်ပေးမယ်ဖိအားပေးမယ်ဆိုတဲ့အုပ်စုတွေရှိတာပေါ့အထူးသဖြင့်ဒီအမေရိကန်ပါဝင်တဲ့နိုင်ငံတွေကဥဆောင်တာဆိုတော့ဒါပေမဲ့လည်းဒီနိုင်ငံတွေရဲ့မှာကျွန်တော်တို့မြင်တာက ဒီ collective action ပေါ့နော်ပူးပေါင်းဆောင်ရွက်ပြဿနာမြင်ပါတယ်ဆိုတော့အဲ့လိုဖြစ်တဲ့အခါကျတော့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်လည်းဒီ sanction ဖိအားပေးရတွေကပြဿနာတော်တော်ရှိတယ်လို့ထင်တယ်ဟိုအလုံးမဖြစ်နိုင်ဘူးပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်မြင်တာကျွန်တော်တို့နိုင်ငံရဲ့ဟို special envoy တွေခန့်ထားကြတာတွေရှိပါတယ်ဆိုတော့ဥပမာအဖြစ်ကျွန်တော်တို့တရုတ်ရှိတယ်ဂျပန်ရှိတယ် UN ကရှိတယ်အခု ASEAN ကရှိတယ်နော်အမေရိကန်ကလည်းခန့်မယ်လို့သတင်းတွေကြားတော့ပေါ့ဆက်ပြီးဆိုတော့အဲ့လိုမြန်မာပြည်ရေးလှုပ်ဆောင်တဲ့ဒီအထူးသံတွေကျွန်တော်ထင်တယ်ပူပေါင်းကြည့်နိုင်ပြီးတော့မှဟိုဇုံတရားကျူးစိုင်းမှအလုပ်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ
်အဲအဲ့တော့နောက်ဆုံးအနေနဲ့တကယ်တော့ဒီအာဆီယံအခုကနိုင်ငံတကာကလည်းပဲအာဆီယံရဲ့မူကိုပဲစီရင်တင်ပြီးတော့ပြောနေကြတယ်ဆိုတော့ဒီမူ၅ချက်နဲ့အလုပ်မဖြစ်ဘူးဆိုရင်နိုင်ငံတကာကဘာများဆက်လုပ်နိုင်မလဲဆိုတာတခုပြောပြပါ
သင်တယ်ကုန်ပြန်ဆိုဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီတိုင်းကတော့ဟိုရေရှည်ဆွဲသွားမဲ့ပုံစံမျိုးဖြစ်တာပေါ့နော်အခုကျွန်တော်တို့နှစ်နှစ်လောက်ရှိလာပြီကျွန်တော်တို့ရဲ့မူ၅ချက်ပေါ့ခုနသဘောတူတာတဲ့ဟာလဲအကောင့်တွေဖော်နိုင်တဲ့အနေအထားမရှိသေးပါဘူးဆိုတော့အဲ့လိုအဲ့လိုအနေအထားမှာတော့ကျွန်တော်မြင်တဲ့နိုင်ငံတကာဘက်ကလည်းဟိုလုံနိုင်မဲ့နည်းလမ်းတော့နည်းပါတယ်ဒါပေမဲ့ခုနပြောသလိုအထူးသံတွေကပူးပေါင်းဆောင်ရွက်ကြမယ်ဘဝဆောင်ပြီးတော့မှဟိုသိချချင်းကတ်ကြမယ်ဆိုတော့ဟိုအလုတ်ဖြစ်နိုင်ကြအကြောင်းရှိတယ်လို့ထင်ပါတယ်ခင်ဗျာ
ဥကြောဇန်သာဘတ်စင်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့ဂျာတာရပီရေးနဲ့မနက်ဖက်အတန်လွင့်အစီအစဉ်တွေကို line မီတာ25 kHz 12133ည line မီတာ40 kHz 9013ည line မီတာ52 kHz 5805တို့ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့အဘတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်ဆက်လက်ပြီးတော့တင်ပြပေးမယ့်ဘတ်စင်ကဏ္ဍတစ်ပုဒ်ကတော့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်အတွက်မြန်မာနိုင်ငံမှာကိုဗစ်ပြင်ဆင်မှာလိုင်းကူးစက်ပြန့်နှံ့မှုဖြစ်ပေါ်လာနိုင်ဖို့နှိစက်နေတယ်လို့သတိပေးတာတွေရှိပါတယ်ဒါအပြင်ဘလို့ကြိုတင်ကာကွယ်တိုင်းပဲဆိုတဲ့အကြောင်းတွေကိုဒီတစ်ပတ်မှာတင်ပြထားပါတယ်တမားတော့ဒေါက်တာဦးမိုးအောင်ကျော်နိုင်ကိုမေးမြန်းပြီးတော့ဒေါက်တာတန်းစောကတင်ပြထားပါတယ်ခင်ဗျာ
ဘာနိုင်ငံတော်တော်များများမှာကိုဗစ်ကူးစက်ပြန့်နှံ့မှုတွေမြင့်တက်လာပြီးတဲ့နောက်မှာမြန်မာနိုင်ငံမှာလည်းကိုဗစ်ပြင်းစမာလိုင်းဖြစ်ပေါ်ကြုံတွေ့မှုနှိစက်လာနေတယ်လို့ပညာရှင်တွေကသုံးသပ်နေကြတာပါမြန်မာနိုင်ငံနဲ့ကူးတူးဆက်ဆံမှုများတဲ့ထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံတွေမှာကိုဗစ်လူနာတွေ့ရှိမှုနှုန်းဟာဒီအပိုင်းမှာနေ့စဉ်ထောင်ကနန်းကနေတောင်ကနန်းထိမြင့်တက်ခဲ့ပြီးမြန်မာနိုင်ငံမှာလည်းကိုဗစ်မျိုးကွဲသစ်ကူးစက်ခံထားရတဲ့လူနာတွေတွေ့ရှိခဲ့တာကြောင့်ကိုဗစ်ပြင်းစမာလိုင်းကူးစက်ပြန့်နှံ့မှုဖြစ်လာနိုင်တယ်လို့တမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုသုံးသပ်ပြပါရယ
်ကိုဗစ်ဖြစ်တာဆိုရင်ဒါ2020နှစ်ဆိုင်မှန်နေစပြီးဖြစ်ခဲ့တာပေါ့နော်ဖြစ်တဲ့အခါမှာအဖြစ်ပေါင်းမှုနှုန်းများလိုက်ဒီပြောင်းနှုန်းဖြစ်လိုက်ပြီးရော့ကျသွားလိုက်နေနှိုင်းသွင်းဖြစ်နေတာဒါတကဘာလုံးမှရှိတဲ့နိုင်ငံတွေအားလုံးပဲဒီကိုဗစ်ရဲ့ကပ်ရောဂါခံစားခဲ့ရကြတာပေါ့နော်အဲ့တော့ဒီဆရာတို့2022နှစ်ဆိုင်မှန်မှာဖြစ်ခဲ့တဲ့ Omicron virus ကလည်းကမ္ဘာအနှံ့ပြန့်နှံ့ပြီးဖြစ်တယ်ဖြစ်ပြီးတဲ့နောက်မှာဆရာတို့ဒီပြပွားမှုနှုန်းတဖြည်းဖြည်းရော့ကျလာပြီးတော့ဖြည့်လျော့မှုတွေစပြီးတော့ဆောင်ရွက်နေစင်မှာပဲဒီ2022ခုနှစ်မေလကနေစတင်ပြီးတော့ဒီကိုဗစ်လူနာတွေကဒီတဖြည်းဖြည်းနဲ့နိုင်ငံအနှံ့ပြန်မှာပိုပြီးများပြားလာတာတွေ့ရတယ်နော်ပြည့်တဲ့အခါမှာဒီစမ်းသပ်စစ်ဆေးမှုတွေရာအခုဒီဆိုင်ပိုင်းမှာဖြစ်ပွားခဲ့တဲ့ Omicron virus ရဲ့မျိုးကွဲဖြစ်တဲ့ဒီ BA4 နဲ့ BA5 ဆိုပြီးတော့ဒီလက်တလောပြန့်နှံ့နေတဲ့မျိုးကွဲကိုသူတို့စမ်းသပ်တွေ့ရှိခဲ့တယ်နော်အခုချိန်အထိဆိုရင်တော့ကမ္ဘာနိုင်ငံပေါင်း130ကျော်မှာဒီ Omicron virus မျိုးကွဲဖြစ်ပွားနေတာတွေ့ရပါတယ်အစပိုင်းမှာတော့ဒီ American နဲ့ Europe နိုင်ငံတွေမှာဖြစ်ပွားမှုနှုန်းတဖြည်းဖြည်းမြင့်တက်လာပြီးတယ်နောက်ပိုင်းမှာတော့ Now Africa အရှေ့အလယ်ပိုင်းနဲ့ဆရာတို့နိုင်ငံပေါင်းနဲ့အရှေ့တောင်ပိုင်းအာရှနိုင်ငံတွေမှာပါဒီပြန့်နှံ့ရောက်ရှိနေပြီဖြစ်ပါတယ်အဲ့တော့ဆရာတို့နိုင်ငံရဲ့ပတ်ဝန်းကျင်မှာရှိတဲ့ဒီ India နိုင်ငံထိုင်းနိုင်ငံစင်ကာပူနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာဆိုရင်အခုဆိုလို့ရှိရင်နေ့စဉ်လူနာထောင်ကနန်းကနေတောင်ကနန်းအထိကိုဒီကိုဗစ်ရောဂါပြန့်နှံ့ကူးစက်နေတယ်ဆိုတာဖော်ပြထားတာတွေ့ရပါတယ်။နောက်တစ်ခါဒီပြန့်နှံ့နေတဲ့ကိုဗစ်မျိုးကွဲတွေကိုလည်းဒီရှေ့တောင်အာရှနိုင်ငံတွေမှာစစ်ဆေးကြည့်လိုက်တဲ့အခါလေရှေ့မှာဆရာတို့ပြောခဲ့တဲ့ Omicron မျိုးကွဲ BA4 နဲ့ BA5 ဆိုတာကိုလည်းဆရာတို့တွေ့ရှိရတာဖြစ်ပါတယ်။ဒါကြောင့်မလို့ဆရာတို့နိုင်ငံဒီ point မှာလည်းဒီမျိုးကွဲ Omicron မျိုးကွဲပြန့်တဲ့ရောက်ရှိနေပြီဖြစ်တဲ့အတွက်ဇာတ်ရုပ်နိုင်ငံမှာလည်းဒီမနေ့ကပဲဒီ Omicron မျိုးကွဲဖြစ်တဲ့ BA.4 နဲ့ BA.5 ကိုမြန်မာနိုင်ငံမှာရောက်ရှိနေပြီဆိုပြီးတော့ကြေညာထားတာကြောင့်တွေ့လိုက်ရတယ်ပေါ့နော်။ဒါကြောင့်မလို့ဒီရောက်ရှိပြီဖြစ်တဲ့အတွက်ကြောင့်ဆက်ပြီးတော့ပြန့်နှံ့မှုနဲ့ကူးစက်မှုနှုန်းတွေဆက်လက်ဖြစ်ပွားလာပြီးတော့ဇာတ်ရုပ်ဒီပင်စမလိုင်းပင်ဖြစ်ပွားနိုင်တယ်လို့ဇာတ်ရုပ်အနေနဲ့သုံးသပ်လို့ရပါတယ်။
လက်တလောကူးစက်မှုမြင့်တက်နေတဲ့ COVID virus မျိုးကွဲဟာ Omicron BA.4 နဲ့ BA.5 မျိုးစားတွေဖြစ်ပြီးယခင်တွေ့မြင်ခဲ့မှုတဲ့ COVID virus မျိုးကွဲတွေထက်ကူးစက်ပြန့်နှံ့မှုနှုန်းပိုများတယ်လို့သိရပါဗျ။ Omicron မျိုးကွဲတည်းရဲ့ရောဂါကူးစက်မှုနှုန်းနဲ့ရောဂါပြန့်ထက်မှုအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျ
။ COVID မျိုးဟာချိန်နဲ့မျှဒီမျိုးကွဲတွေဖြစ်နေတယ်ပေါ့နော်။ဒါကြောင့်လည်းဆရာတို့ကနာမည်တွေကိုပေးထားကြတာ Alpha Beta နဲ့စတင်ဖြစ်ပွားတဲ့အချိန်ကစပြီးနာမည်ပေးသတ်မှတ်ခဲ့လိုက်တာအခုဆိုတစ်ပြေးပြေးနဲ့နော် delta ကနေ omicron ဆိုတာပဲเนาะဆိုတော့အခုဒီလက်တလောပြန့်နေနေတဲ့ omicron ဘောဆိုလို့ရှိရင်ဆရာတို့ရှင်းမှာပြောခဲ့တယ်လို့ပဲနှစ်ဆိုင်ပိုင်းမှာဖြစ်ခဲ့တဲ့ omicron ရဲ့မျိုးကွဲပဲเนาะနောက်ထပ်မျိုးကွဲမျိုးစိတ်အစ်စ်မဟုတ်ပဲねဒီ omicron မှာမျိုးကွဲထပ်ဖြစ်တယ်ပေါ့เนาะအဲ့တော့အစပိုင်းမှာဆရာတို့နိုင်ငံမှာလည်းဒီ January February မှာဖြစ်လိုက်တဲ့ဒီ covid ပြန့်နှံ့မှုဟာဆိုရင် omicron မျိုးကွဲဖြစ်တဲ့ B1 နဲ့ B2 ကြောင့်ဖြစ်ပြီးတော့အခုတစ်ခေါက်တိုင်းမှာတော့B4 B5 ကရောက်ရှိနေပြီဖြစ်ပါတယ်เนาะအဲ့တော့ဆရာတို့ဒီအရင်မူရင်းမျိုးပဲဖြစ်တယ် Omicron BA.1 2နဲ့ဆရာတို့ဒီ BA.4 5နဲ့ဘာကွာတယ်လဲဆိုလို့ရှိရင်ဒီ BA.4 5ကတချို့နေရာတွေမှာဒီကူးစက်မှုနှုန်းပိုများတယ်ဆိုတွေ့ရတယ်เนาะကူးစက်မှုနှုန်းပိုများတယ်ဆိုပြီးတွေ့ရတယ်နောက်တစ်ခုကဒီသူ့ရဲ့ဒီဟိုပါပေါ့ Omicron မျိုးစိတ်တရဲ့လက္ခဏာတွေကိုဆရာတို့ပြန်ပြီးကြည့်မယ်ဆိုရင်တော့မူရင်း Omicron မျိုးခွဲလို့ပဲသူကဒီအိုမီကိုဗစ်ဗိုင်းရပ်စ်ဝင်ထားမှုတဲ့သူတွေမှာဖြစ်မှုတဲ့သူမှာလည်းပြန်ဖြစ်နိုင်တယ်။နောက်တစ်ခုကကာကွယ်ဆေးထိုးထားတဲ့သူမှာလည်းဖြစ်နိုင်တယ်။ဒါကတော့ဆရာတို့ရဲ့အိုမီခရွန်မျိုးကွဲမူရင်းမှာလည်းဆရာတို့တွေ့ကြုံရပြီဖြစ်တယ်။အဲ့တော့ B4 အခုလက်ရှိပြန့်နှံ့နေတဲ့အိုမီခရွန်မျိုးကွဲ BA4 BA5 မှာလည်းဒီလိုပါပဲ။ရောဂါဖြစ်ပြီးသူလည်းပြန်ဖြစ်နိုင်ပါတယ်။နောက်တစ်ခါကာကွယ်ဆေးထိုးထားတဲ့သူတွေလည်းပြန်ပြီးဖြစ်နိုင်တယ်။ဒါလာတွေ့ရှိမှုတစ်ခုမှာဆိုလို့ရှိရင်တော့ဒီအိုမီခရွန်မျိုးကွဲ BA4 5ဟာဆိုလို့ရှိရင်အရင်B1 2ထက်စာလို့ရှိရင်ဒီကာကွယ်ဆေးကြောင့်ဖြစ်တဲ့ဒဏ်ကို၄ဆလောက်ခံနေပိုရှိတယ်လို့ပြောပါတယ်ဆိုလိုတာကကာကွယ်ဆေးထိုးထားတော့လည်းပဲဒီ virus ကိုကူးစက်မှုခံရနိုင်တယ်လို့ပြောပါတယ်ပေါ့နော်ဒါပေမဲ့ဆရာတို့ကံကောင်းတဲ့အချက်ကလေးကတော့ဘာလဲဆိုရင်ဒီအခုအစ်စ်တွေ့ရှိတဲ့ BA.4/5 Omicron မျိုးကွဲလို့ပဲအရင် Omicron မျိုးကွဲလို့ပဲเนาะဒီရောဂါပြင်းထန်မှုသိမ့်မရှိဘူးအသေးအပြားသိမ့်မရှိတာဒီအခုလက်ရှိဖြစ်ပေါ်တဲ့နိုင်ငံဒီမှာသူတို့ပေါ်ပြထားတာဒီစာကိုတွေ့ရပါတယ်ပေါ့နော်နောက်တစ်ခုကကြတော့ဒီ B12 ဖြစ်ခဲ့ဘူးတဲ့သူတွေမှာအခုလက်ရှိအသစ်ဖြစ်တဲ့ B45 ရဲ့ဒဏ်ကိုခံနေရှိတဲ့ antibody တွေထပ်တာတွေ့ရတယ်ဆိုလိုတာ Omicron virus ကူးစက်ခံထားတဲ့သူကနည်းနည်းပိုပြီးခံနေရှိမယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့တော့ B45 ကဆိုလို့ရှိရင်နောက်ထူးခြားချက်တစ်ချက်ကဘာလဲဆိုသူကဖျားတာနေတယ်အရင်ကဆို virus infection တွေဆိုရင်ဒါကိုပူတာဖျားတာဒီနဲ့စကြပြီမြင်ဒီ Omicron မျိုးကွဲ B45 ကဆိုလို့ရှင်တော့နှာရည်ယူတယ်နှာချီတယ်နောက်တစ်ခါလေချောင်းနာတယ်ခေါင်းကိုက်တယ်ချောင်းဆိုးတယ်နှုံးချီဒီလက္ခဏာလေးအဓိကဖြစ်ကြတယ်ပေါ့နော်ဒါကြောင့်မလို့တစ်ဖက်ကပြန်ပြီးကြည့်မယ်ဆိုလို့ရှင်တော့ဒီလက္ခဏာခံစားရုံနဲ့လေဆရာတို့ကဒီဆေးရုံဆေးပေးကမ်းသွားတာဒီနင်းနိုင်တယ်ဒါကြောင့်မလို့တကယ်လက်ရှိဖြစ်ပွားနေတာတည်းဆာလို့ရှင်ဆရာတို့ပိုးတွေ့တဲ့နှုံးကကျနိုင်တယ်ပေါ့နော်အခုတော့မှပဲဆရာတို့ကတိုင်းနိုင်ငံမှာဆိုလို့ရှိရင်ရိုးရိုးတုတ်ကွေးတွေရောသွေးလွန်တုတ်ကွေးတွေရောဖြစ်နေတဲ့အချိန်မှာဒီမျိုးကွဲအသစ်ဝင်ရောက်ခြင်းရှိမရှိဆိုတာသုံးဖြတ်ရနည်းနည်းခက်နေနိုင်တယ်ပေါ့နော
်မြန်မာနိုင်ငံမှာကိုဗစ်ပစ္စမလိုင်းကူးစက်ပြန့်နှံ့မှုဖြစ်ပေါ်ဖို့အနည်းဆက်နေတာကြောင့်ကျွတင်သတိပြုကာဝေးထားနိုင်မှုအတွက်သတိပြုပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါဒေါက်တာတန်းစောအပတ်စဉ်တင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာကိုဗစ်ပစ္စမလိုင်းဖြစ်နိုင်ခြေရင်းနဲ့ကာကွယ်ရမယ့်နည်းလမ်းတွေကိုဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်။သရရှိများခင်ဗျာကျွန်တော်တို့ VOA ကိုအကြံပြုလိုတဲ့ဒေသချင်းတွေတောင်းလို့တယ်ဆိုလို့ရှိရင်တော့အီးမေးလ်ကနေတဆင့်စာရေးသားဆက်သွယ်နိုင်ပါတယ်။ရေးသားမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့ဂျာတာရေးနေမနေ့ဖက်အတန်လွင်စီစဉ်တွေကိုထုတ်လွှင့်နေပါတယ်။အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အာဂဇာကန္ဓာအစီအစဉ်ကိုတင်ဆက်ပါမယ်။တခုတစ်ပတ်အာဂဇာကန္ဓာမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီကိုတည်ထောင်သူ Frida Slim အကြောင်းကို ဒီတစ်ပတ်အကစားကဏ္ဍမှာကိုရနိုင်ကပြောပြမှာပါ
၎င်းရောအီဂျစ်နိုင်ငံက Empower Bowling Academy ဖြစ်ပါတယ်။ Bowling Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bowling Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bowling Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Bowling ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bowling Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bowling Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو إن أنا ما كنتش لاقي أكاديميات بنات
ဒီ Bowling Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားကျင်တော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအများရန်ပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားကျင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်။အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလှုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာယုံစိုက်လာစေချင်တာပါ
အော်ဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗားအိုင်လန်တက်ကူကနေအာဂဇာချမ်းမိုင်နဲ့ကုကာကျန့်ခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက်ကူမှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه اتسنن ني ايام بولون سابي كذا كده با بتما رون غارو وادنا ايا ابيو كذا را با دا بيمه ناو باي ما رو جماعه بولون كذا يارا كو تچا هاري تو بو جاي دي سورا تي لا بي ايري ناو باي غا سا بولون دما فيت فو جوهان كده با بتما رو جماعه جاوغا اتين ما سابي كذا كده بي رو နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါ။အဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာအမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအဖြစ်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထန့်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘလို့အခက်ခဲတွေရှိပါသလဲ
كرة القدم النسائية في مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ
အဘဘလုံးကယ်ဒမီမှာတော့အသက်9နှစ်ကနေ17နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းနေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Wallow Jeremy နဲ့ပတ်သက်ပြီးတော့သင်တန်းသူ Noel ကတော့
Yes and the good. لما جيت الاكاديمي طريقه لعبي اتغيرت للاحسن.
ကျမဒီဘောလုံးအကယ်ဒမီကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းတွေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာရီကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower Bowling Academy ကို American, Britain, Germany နဲ့ South Africa နိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေမျိုးသားတဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ဒါကတော့ကိုရနိုင်အပတ်စဉ်တင်ဆက်တဲ့အားကစားအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ဖီယိုရဲ့ကြာတာပရင်းနဲ့မနက်ပတ်အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကျွန်တော်တို့သတင်းအချင်းအကျုပ်တွေကိုနန်းလောင်ကပြောပြပါတော့မယ်ခင်ဗျာ
ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံအတွက်အစင်းမြင့် HIMARS Rocket Dome စနစ်၄ခုနဲ့ Rocket Dome တွေအပါအဝင်လက်နက်ကြီးအကူအညီတွေထပ်ပြီးတော့ပေးအပ်မှာဖြစ်ကြောင်း American Pentagon စစ်ဌာနချုပ်ကပြောလိုက်ပါတယ်။နောက်ထပ်ပေးအပ်မယ့်အစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ကိုတော့ဒီသတင်းပတ်ထဲထုတ်ပြန်မယ်လို့လည်းခန့်မှန်းရပါတယ်။ယူကရိန်းတပ်ဖွဲ့တွေဟာ American ကပေးထားတဲ့နေရာရွှေ့ပြောင်းနိုင်တဲ့အစင်းမြင့် HIMARS Rocket Dome စနစ်နဲ့အခြားမဟာမိတ်နိုင်ငံတွေကပေးထားတဲ့စစ်လက်နက်တွေကိုထိထိရောက်သုံးနေပြီလို့လည်းဗုဒ္ဓနဲ့ Pentagon စစ်ဌာနချုပ်သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဝန်ကြီးလွိုက်ဩစတင်ကပြောဆိုခဲ့တာပါ Donbass ဒေသနဲ့အချိန်မြင့်ထိုးစစ်ဆင်လာတဲ့ရုရှားတပ်တွေကိုယူကရိန်းတပ်ဖွဲ့တွေကအပြင်းထန်ပြန်တိုက်ထုတ်နေကြတယ်လို့လည်းပြောပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာဆောင်းလင်းကာလအိမ်တွေကိုအနှွေးတက်ပေးဖို့လျှက်စစ်တပ်အားထုတ်ယူဖို့နဲ့စစ်ရုံအလုံးရုံတွေလည်းပတ်ဖို့သုံးနေကြတဲ့တဘာဝတောင်းငယ်ကိုရုရှားနိုင်ငံကဖျက်တောက်လာနိုင်ခြေရှိနေတဲ့အပေါ် EU ကကြိုတင်ပြင်ဆင်နေပါတယ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့စွမ်းအင်သုံးဆမှုလျှော့ချကြဖို့နဲ့အရေးပေါ်အခြေအနေကြုံလာတဲ့အခါတဘာဝထံွေပေးဝေမှုလျှော့ချနိုင်တဲ့အခွင့်အာဏာတွေပေးဖို့လဲ EU ကော်မရှင်ကပုံထုံးနဲ့ထုတ်ပြန်ချက်မှတိုက်တွန်းထားပါတယ်။ EU ရဲ့ရည်မှန်းချက်ကဩဂုတ်လကနေလမဲ့မတ်လကုန်အထိတဘာဝထံွေလိုအပ်ချက်တွေကို15ရာခိုင်နှုန်းအထိလျှော့ချရေးဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာနိုင်ငံခြားရေးဝန်ကြီးလစ်ထရတ်စ်နဲ့ဗလာရေးဝန်ကြီးဟောင်းရာရှီဆူနက်တို့ကိုကွန်ဆာဗေတစ်ပါတီရင်းလွှတ်တော်အမတ်တွေကပုတ်ထူးနှစ်မှာပဲနောက်ဆုံးအဆင့်ရှင်းမြိုင်မဲ့သူတွေအဖြစ်ရွေးချယ်လိုက်တဲ့အတွက်ဝန်ကြီးချုပ်တဲ့သူတင်မြောက်ဖို့အနိကလာပါတယ်။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နေရာကိုအစားထိုးမဲ့အတွက်ရွေးချယ်ရမှာကုံသွဲဝန်ကြီးပန်နီမွန်ဒရတ်ကတော့တတိယနေရာကပဲရှိတဲ့အတွက်ရှင်းပြမှုကနေထွက်ခဲ့ရတာပါ။နောက်ဆုံးကြံတဲ့သူတွေဖြစ်ကြတဲ့နိုင်ငံခြားရေးဝန်ကြီး Thrus နဲ့ဗန္နာရေးဝန်ကြီးဟောင်းဆွန်နာတိုးတို့ဟာမကြသေးခင်နှစ်တွေကအစိုးရအဖွဲ့ထဲကအဓိကနေရာတွေမှာထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်။အဲ့ဒီထက်က Thrus ကယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကိုပရတိန်အနေနဲ့တုံ့ပြန်ဖို့အတွက်အဓိကလမ်းညွှန်မှုပေးခဲ့ပါတယ်။ကြံတယောက်ဖြစ်တဲ့ဆွန်နာကလည်းကိုဗစ်ကာယောဂါကာလအတွင်းမှာပရတိန်နိုင်ငံရဲ့စီးပွားရေးကိုဦးဆောင်ပြီးတော့ဆောင်ရွက်ခဲ့သူဖြစ်ပါတယ်။
သတင်းချင်းကြုတ်တွေကိုနန်းလောင်ကပြောပြသွားတာပါကျွန်တော်တို့ဒီကနေ့မနေ့ဖက်တန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒဲရက်စမစ်တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့ကြာတာပတိနေ့မနေ့ဖက်တန်လွင်စီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုအဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.